Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည့်ဇွန်လ29ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်မှာပါ။ American သမ္မတ Donald Trump ဟာသူ့ကိုထောက်ခံသူတွေတဲ့ကတဦးကနေလူပြူချီးဆိုးရေးဝါဒီတွေရဲ့ White Power ဆိုတဲ့အော်ဟစ်ကြွေးကြော်သံပါတဲ့ဗီဒီယိုကိုတနင်္လာနေ့ကသူ့ရဲ့ Twitter မှာတင်ခဲ့ပြီးတဲ့နောက်ဖြုတ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သမ္မတအင်ဂျီရောကရှင်းလင်းဖြေကြားရမှာအဲ့ဒီဗီဒီယိုထဲမှာအော်နေတဲ့အတန်ကိုသမ္မတကမကြားခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။ဒီဗီဒီယိုကို Florida အငိမ့်စားအတိုင်းဝိုင်းရှိတဲ့ The Villages မှာ Trump ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအပြန်အလှန်ဆန္ဒပြနေချိန်မှာရိုက်ကူးခဲ့တာပါ။ Trump ရဲ့ Twitter မှာတော့ The Villages ကလူတွေကိုကျေးဇူးတင်ကြောင်းရေးသားထားပါတယ်။အခုလိုလူပြူကျေးဇူးရေးဝါဒီတွေကြွေးကြော်သံပါတဲ့ဗီဒီယိုဖိုင်မျိုးသမ္မတ Trump အနေနဲ့တင်တင်သလားဆိုတဲ့မေးခွန်းမျိုးတောင်မေးဖို့မသင့်ပါဘူး။နောက်ပြီးဒီဗီဒီယိုကိုသူကပြန်ပြီးဖြုတ်ချသွားခဲ့တယ်လို့လည်း Republican လူမဲအထက်လွှတ်တော်အမတ် Tim Scott က CNN သတင်းဌာနကိုပြောပါရရှင်။ Afghanistan နိုင်ငံမှာ American စစ်သားတွေကိုတပ်ဖြတ်ဖို့ Taliban စစ်သွေးကြွတွေကို Russia စစ်ထောက်လှမ်းရေးအဖွဲ့ကဆုလက်ငွေကြေးပေးမယ်ဆိုတဲ့လျှို့ဝှက်တဲ့ကမ်းလှမ်းချက်တွေလုပ်ခဲ့တယ်ဆိုတဲ့သတင်းမျိုးသူ့အနေနဲ့မကြားမိခဲ့ဘူးလို့ American သမ္မတ Donald Trump ကတနင်္ဂနွေနေ့ကပြောပါတယ်။ New York Times သတင်းစာမှာတော့ Russia တပ်ဖွဲ့ဟာ Afghanistan နိုင်ငံမှာမနစ်ကတစ်နှစ်လုံးလှုပ်ရှားနေခဲ့တယ်လို့ American ထောက်လှမ်းရေးအရာရှိတွေရဲ့ပြီးခဲ့တဲ့လတွေအတွင်းသုံးသပ်ချက်တွေကိုကိုးကားဖော်ပြထားပါတယ်။ Afghan မှာ Russia ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သမ္မတ Trump အနေနဲ့ပြီးခဲ့တဲ့မက်ရှလာနောက်ပိုင်းမှာအစီရင်ခံစာတွေရခဲ့ပြီးပါပြီ။ဒါပေမဲ့သူ့ရဲ့ Twitter မှာတော့ဒုသမရ Mike Pence ပဲဖြစ်ဖြစ်အင်ဂျီရောအရာရှိချုပ် Mark Meadows ကပဲဖြစ်ဖြစ်အာဖဂန်အခြေအနေမှာရုရှားနဲ့ပတ်သက်လို့တင်ပြပြောဆိုတာမျိုးမရှိခဲ့ဘူးလို့သမရ Trump ကရေးသားထားပါတယ်ရှင်။ရုရှားနိုင်ငံနဲ့ဆက်ဆံရေးမှာစီရေးတာမကစီးပွားရေးနဲ့ကဏ္ဍပေါင်းစုံမှာပါခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်တင်တယ်လို့အလားလာရှိတဲ့မြမအနာဂတ်ခေါင်းဆောင်အဖြစ်ရုရှားရုပ်သံတစ်ခုရဲ့တွေ့ဆုံမေးမြန်းချက်မှာဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်ရုရှားနိုင်ငံ RT သတင်းဌာနကဇွန်လ26ရက်နေ့ကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းချက်မှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကရုရှားမြန်မာဆက်ဆံရေးခိုင်မာပြီးတိုးတက်ဖို့လှုပ်ဆောင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုပြောဆိုခဲ့တာပါမြန်မာနိုင်ငံဖွဲ့စည်းပုံခြေခံဥပဒေအရအုပ်ချုပ်ရေးထိပ်ပိုင်းမှာရှိတဲ့တပ်မတော်ခေါင်းဆောင်တပ်ဦးအနေနဲ့တကယ်လို့အနာဂတ်မှာလည်းဒီလိုထိပ်ပိုင်းနေရာမျိုးမှာဆက်ပြီးရှိနေမယ်ဆိုရင်ရုရှားနဲ့ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်ဖို့တရားရွယ်ချက်တွေရှိပါသလားလို့သတင်းတောက်ကဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကိုမေးတဲ့အခါမှာတော့သူကအခုလိုဖြေဆိုခဲ့ပါတယ်
။ကျွန်တော်ကတော
့ဘယ်နေရာရောက်ကျွန်တော်ကဘယ်နေရာရောက်ရောက်ပူးပေါင်းဆောင်ရွက်ရေးပိုးပြီးခိုင်မာအောင်ဆောင်ရွက်မှာပါ။ကဏ္ဍပေါင်းစုံမှာတိုးမြင့်ဆောင်ရွက်ဖို့လိုအပ်နေပါတယ်။စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုပိုးပြီးတိုးမြင့်တင်ပါတယ်။ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးပါတယ်လို့ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကဖြေဆိုခဲ့တာပါ။တမတော်ကာကွယ်ဦးစီးချုပ်တက်တန်း၉နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူတဦးအနေနဲ့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာနောက်လာမယ့်ခေါင်းဆောင်တဲ့အနေနဲ့ကိုကိုကိုစဉ်းစားကြည့်ရောလို့မိတဲ့အခါမှာတော့ဗိုလ်ချုပ်မူကြီးကအတိအကျဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။ရုရှားနိုင်ငံမော်စကိုမြို့တော်မှာဇွန်လ24ရက်နေ့ကကျင်းပခဲ့တဲ့ Victory Day of Great Patriotic War 85နှစ်မြောက်အထိမ်းအမှတ်စီးရေးပြအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို RT သတင်းဌာနကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ပလောဝဒေသတဝိုက်ကစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးမြန်မာအစိုးရအနေနဲ့ခွင့်ပြုဖို့ American ပြည်ထောင်စုအခြေစိုက်ခူမီတိုင်းနာအဖွဲ့ကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ Maryland ပြည်နယ်ခူမီတိုင်းနာအဖွဲ့ဥက္ကဋ္ဌကိုပီတာလင်းက VOE ကိုအခုလိုပြောပါတယ်
။တော်တော်ဆိုးပါတယ်။ဒါလို့ဆိုတော့ဒီဟာဖြစ်နေတာတော်တော်များဆိုးသွားတာပေါ့နော်။ကြာပြီးလွန်ခဲ့တဲ့လလောက်ကလေးကနေဆိုးသွားတာပေါ့နော်။ဒုက္ခသည်စခန်းတစ်ခုရှိတယ်။ဖလောက်မှာတစ်ခုရယ်။စမီမှာတစ်ခုရယ်။ဆိုးဆိုးဝါဖြစ်တဲ့အချိန်ပေါ့နော်။မတ်လ14 15ရက်ကနေစပြီးတော့စမီမှာ3000ကျော်ထွက်ပြေးတယ်။အကျိန်ပဲရောက်သေးတယ်ဒီပစ္စည်းတွေအလူရှင်တွေကပေးတဲ့ပစ္စည်းတွေပေါ့နော်အလူမျိုးတွေသွားပို့လို့ရတဲ့အချိန်ကတစ်ခါပဲရှိသေးတယ်အဲ့ဒါလွန်ခဲ့တဲ့တစ်ပတ်လောက်ကပေါ့နော
်ဒီအတော့တွင်ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာအုပ်စုအနီးတစ်ဝိုက်ကြီးထွားလာနေတဲ့စီးရီးတင်းမာမှုတွေကြောင့်လူဦးရေ1000ကျော်နေရက်ကနေဆုံးခွာထွက်ပြေးနေရတဲ့အတွက်စိုးရိမ်မကင်းဖြစ်မိကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင် American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီနေ့လာနေမဲ့တဲ့ King View ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း10တန်းကျော်သွားပြီဖြစ်သလိုဒီရောဂါကြောင့်သေဆုံးသူ9သိန်းကျော်သွားပြီလို့အမေရိကန်အခြေစိုက် John Hopkins တက္ကသိုလ်သုတေသနဌာနရဲ့တင်းငွေရစီးရင်မှဖော်ပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းဒီရောဂါကူးစက်သူ10တန်းနီးပါးထိဖြစ်လာနေပြီဆိုတာမကြာခင်ရပိုင်းကပဲသတိပေးခဲ့တာပါ။ဒီရောဂါနဲ့ပတ်သက်တဲ့ကာကွယ်ဆေးနဲ့ကုသနည်းတွေရှာဖွေဆန်းသတ်မှုဆက်လုပ်နေတဲ့တစ်ချိန်တည်းမှာပဲရောဂါကူးစက်မှုကိုထိန်းချုပ်ပြီးလူသက်တွေကိုကယ်တင်ဖို့ဆောင်ရွက်တာမှန်သမျှရေးသူကြီးလိုအပ်နေတယ်ဆိုတာလက်ရှိအခြေအနေကပေါ်ပြနေတယ်လို့ WHO အကြီးအကဲကပြောပါတယ်အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ဆက်ရှိနေပြီး John Hopkins သုတေသနဌာနစီးရင်အရကူးစက်သူပေါင်း2တန်းခွဲကျော်နဲ့တည်ဆုံးသူ32,000ကျော်ရှိနေပါတယ်လက်တော်ပြည်နယ်၅ခုမှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်များပြားလာနေပြီးအဲ့ဒီတည်းကဖလော်ရီဒါပြည်နယ်မှာစနေနေ့တရက်တည်းကူးစက်သူ 9,500 ကျော်နဲ့ဒီနေ့ကနေ့ကထပ်မံကူးစက်သူ 8,500 ကျော်တိုးနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းတွင်ကိုဗစ်ရောဂါကူးစက်မှုတိတိတောတာပြန်တိုးလာတာဟာအထူးသဖြင့်တော့အသက်35နှစ်အောက်လူငယ်တွေကြားနှာခေါင်းစည်းတက်ရမယ်ခက်ခွခွာနေရမယ်ဆိုတဲ့ရောဂါတားဆီးရေးဆိုင်ရာသတိပေးချက်တွေကိုလိုက်နာမှုမရှိတာကြောင့်လို့ဆိုပြီးဒုသမရမိုက်ပန့်စ်ကဒီနေ့ကနေ့ကပြစ်တင်ဝေဖန်လိုက်ပါတယ်ဒီအချက်ကညင်လို့မရကြောင်းCBS ရုပ်သံသတင်းဌာနရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာ Fans ကပြောကြားသွားတာပါ။အမေရိကန်မှာတနေ့ကိုလူ9သိန်းယောဂပိုးရှိမရှိစစ်ဆေးပေးနေပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်နေချိန်မှာပြည်ထောင်စုအဆင့်သတ်မှတ်ထားတဲ့သတိပေးချက်တွေကိုအမေရိကန်လူငယ်တွေကြားမလိုက်နာကြဘူးလို့သူကပြောသွားတာပါ။ပြီးခဲ့တဲ့ရက်ပိုင်းတွင်တောင်ပိုင်း Florida, Texas, Arizona ပြည်နယ်တွေမှာကူးစက်မှုတိတိတသာတိုးခဲ့တာဖြစ်ပါတယ်။ဒါကြောင့်လာမယ့်သတင်းဖတ်တဲ့Florida နဲ့ Arizona ပြည်နယ်တွေကိုတွားရောက်ဖို့ရှိတဲ့သူ့ရဲ့နိုင်ငံရေးခီးစဉ်တွေကိုဖျက်သိမ်းခဲ့ကြောင်းဒုသမရဖန့်စ်ကပြောကြားပါတယ်ခင်ဗျာမြန်မာနိုင်ငံကိုပြည်ပကပြန်ရောက်လာသူတွေနဲ့ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့အန္တရာယ်ကိုထိန်းချုပ်နိုင်ဖို့ရောဂါကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေလိုက်နာဖို့တတ်မှတ်ရက်ကိုဇူလိုင်15ရက်နေ့အထိတည်တန်းတိုးလိုက်ကြောင်းမြန်မာနိုင်ငံ COVID-19 ထိန်းချုပ်ရေးဗဟိုကော်မတီကစနေနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်နိုင်ငံတော်အတမင်းကန်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အဲ့ဒီကော်မတီကထုတ်ပြန်တဲ့အချက်တွေထဲမှာနိုင်ငံကလီရင်ခီးစဉ်တွေယာယီရဆိုင်တာပြီးပြည်ဝင်ခွင့်ဗီဇအမျိုးအစားအလုံးထုတ်ပေးတာကိုတားမြစ်ထားပါတယ်။ဒါအပြင်နိုင်ငံတွင်းပြန်ဝင်လာသူတွေမဖြစ်မနေ3ပတ်ကြာကွာရန်တင်းဝင်ရမယ်လို့ဖော်ပြပါတယ်။တချို့နေရာတွေမှာည12နာရီကနေမနေ့4နာရီထိညမထွက်ရအမိတ်ဆက်လက်ထုတ်ပြန်တာပြီးလူ9ယောက်နဲ့အထက်စုဝေးတာမျိုးမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။ဒါပေမဲ့နိုင်ငံကိစ္စအလုပ်ကိစ္စနဲ့ပတ်သက်တာတွေကိုတော့ချွင်းချက်အဖြစ်ခွင့်ပြုထားပါတယ်။ကုလသမဂ္ဂဝန်ထမ်းတွေတာဏမန်တွေနဲ့မြန်မာနိုင်ငံကိုတောင်းဝန်အရတည်ဆည်ရေးလျင်နဲ့မလာမဖြစ်လာရောက်ရမယ့်နိုင်ငံသားတွေအတွက်တော့တက်ဆိုင်ရာမြန်မာအစိုးရအဖွဲ့အစည်းရဲ့ခွင့်ပြုချက်ယူရမှာဖြစ်ပါတယ်။မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ည8နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးနောက်ထပ်ကူးစက်သူ3ယောက်တွေ့ရတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း299ဦးရှိသွားပြီးကိုဗစ်ကြောင့်အခုချိန်ထိတည်ဆုံးသူ6ဦးရှိနေပါတယ်ခင်ဗျာ VOA သတင်းဌာနအတွက်လုပ်နေတဲ့ကင်မရွန်နိုင်ငံသားအလို့သတင်းတော့မိုကီအက်ဒဝမ်ကင်ဇက်ကာရဲ့လုပ်ငန်းခွင်တုံပစ္စည်းတွေကိုကင်မရွန်ရဲတွေကစနေနေ့ကသိမ်းဆည်းသွားပြီးသူ့ကိုလည်းပြင်သစ်ဘာသာစကားနဲ့သာပြောဆိုဖို့အတင်းကျပ်လုပ်ခဲ့တယ်လို့သတင်းတော့ခိုင်းဇက်ကာကပြောပါတယ်အင်္ဂလိပ်စကားကိုပြောရုံနဲ့ရဲတွေကအခုလိုနှောက်ယှက်စော်ကားတာမျိုးမလုပ်သင့်ဘူးလို့ခိုင်းဇက်ကာကသူ့ရဲ့လူမှုကွန်ရက်မီဒီယာမှာရေးပါတယ်ကင်ဇက်ကာဟာနိုင်ငံပိုင် CRTV ရုပ်သံသတင်းဌာနအတွက်အလုပ်လုပ်နေတဲ့သတင်းတောက်တူဖြစ်ပါတယ်။အင်္ဂလိပ်စကားပြောကင်မရွန်တွေကိုစနေနေ့ကကင်မရွန်မြို့တော်မှာစစ်တပ်ကဝင်ရောက်စီးနှင်းမှုအတွင်းလူအတော်များများအဖမ်းခံရပြီးပြင်သစ်လူသားပြောကြဖို့အတင်းကျပ်လုပ်ခဲ့ပါတယ်။ဒီနေ့လာနေမနက်ကင်း VOA ရဲ့သတင်းတွေကိုမှတ်ရင်ကျင်းနိုင်တဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
မေရှားအစိုးရအနေနဲ့ရိုဟင်ဂျာတွေအပါအဝင်ရှစ်ပြောင်းအခြေချသူ54ဦးကို လန်ကာဝီတရားရုံးကနေ2009လချမှတ်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါမလေးရှားရေကြောင်းအာဏာပိုင်အဖွဲ့APMM ရဲ့ထုတ်ပြန်ကြေညာချက်အရမလေးရှားနိုင်ငံလန်ကာဝီကျွန်းကိုတရားမဝင်ရောက်လာတဲ့ရိုဟင်ဂျာ40အပါအဝင်တရားမဝင်ခိုးဝင်လာသူတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲခဲ့ပြီးတဲ့နောက်2009လချမှတ်လိုက်တာပါမလေးရှားကာကွယ်ရေးနဲ့လုံခြုံရေးဝန်ကြီးဒူတက်ဆာရီအစ်မေကတော့မလေးရှားဘာသာနဲ့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်မလေးရှားဒီကော့စ်ဘာဇာဒီတာမတ်ကန်အော်ပရာစီတစ်ဘူတိဒါဒလဂီကနော56
ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေမီးမျိုးစုံနဲ့ထွက်ပြေးလာသူတွေကိုမလေးရှားအစိုးရအနေနဲ့လက်ခံလို့မရတော့ပါဘူးအကောင်းဆုံးဘယ်လိုဖြေရှင်းရမလဲဆိုတာကိုကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ UNHCR တာဝန်ရှိသူတွေနဲ့လည်းဆွေးနွေးနေပါတယ်ဆိုပြီးပြောဆိုသွားတာပါတရားမဝင်ရောက်လာသူတွေထဲမှာလေစီးပြည့်ရိုဟင်ဂျာဒုက္ခသည်40ဦးပါဝင်ပါတယ်ဒီထဲမှာကလေးငယ်တွေလည်းပါဝင်တာပါဒီထဲမှာအမျိုးသမီး9ဦးကိုတော့ထောင်ဒဏ်သာချမှတ်ပြီးအမျိုးသား32ဦးကိုတော့ကျိန်တန်ရောထောင်ဒဏ်မှာချမှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2018ခုနှစ်ဩဂုတ်လတုန်းကမြန်မာစစ်တပ်နယ်မြေရှင်းလင်းရေးလုပ်ချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်နဲ့အတူရိုဟင်ဂျာဒုက္ခသည်တစ်သန်းဟာဘင်္ဂလားဒေ့ရှ်နယ်စပ်ကစခန်း32ခုမှာနေထိုင်နေကြတာပါ။ဒီထဲကဒုက္ခသည်တွေဟာမလေးရှားနိုင်ငံကိုလှေစီးပြေးဒုက္ခသည်တွေအဖြစ်ရောက်ရှိလာကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တိုင်းပြည်ရဲ့အရင်းအမြစ်တွေဆုတ်ယုတ်လာမှုတွေစီးပွားရေးထိခိုက်လာမှုတွေကြောင့်မြန်မာနိုင်ငံကနေနေရဆွန့်ခွာလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးဆိုပြီးမလေးရှားဝန်ကြီးချုပ်ကလည်းတောက်ကြနေကပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမယ်ဆိုပြီးပြောဆိုထားပါတယ်။ကျမမအေးအေးမှာထမ်းမြမာနေဆက်ကနေသတင်းပေးပို့နေတာပါ။
မဂံပြည်တော်စုမှပြီးခဲ့တဲ့ဆောင်းဘောက်ကစီးပွားရေးလုပ်ငန်းတွေပိတ်လိုက်ခြင်းကစပြီးတိုင်းပြည်ရဲ့စီးပွားရေးတိုးတက်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီး Republican နဲ့ Democrat တွေကြားမှာသဘောထားတွေအလွန်ကွဲနေကြတယ်လို့လူလူစစ်တမ်းအသစ်တစ်ခုကဖော်ပြလိုက်ပါတယ်။မဂံကပြည်내အများပြားမှာ virus ကူးစက်မှုတွေပြန်တိုးလာနေချိန်မှာပဲအခုလိုလူလူစစ်တမ်းထွက်ပေါ်လာတာပါ။ VOA သတင်းတောက် Maria Madia လို့သတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အပြည်သတင်းဌာနနဲ့ NORC လူလူဆက်ဆံရေးသုတေသနဌာနတို့ပူးတွဲပြုလုပ်တဲ့စစ်တမ်းအသစ်မှာတော့ဒီမိုကရက်85ရာခိုင်နှုန်းကတိုင်းပြည်ရဲ့စီးပွားရေးအခြေအနေဟာမကောင်းဘူးလို့ရှုမြင်နေကြပြီး Republican တွေကတော့ကောင်းတယ်လို့မြင်နေကြပါတယ်။ American မှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်လာနေတာနဲ့အမျှတိုင်းပြည်ဟာလည်းလမ်းကြောင်းမှန်ပေါ်မှာရှိနေတယ်လို့ယုံကြည်ကြောင်း Maryland တက္ကသိုလ်အငြိမ်းစားဘောဂဗေဒပေါမောက်ခါ Peter Morrissey ကပြောလိုက်ပါတယ်။
3 months into a crisis and unemployment is already starting to go in again.
ဒါမဲ့လေဟောင်းဝတ်တက်ကသူကဘောဂဗီရာပမောက္ခဝီလျံစပရစ်ကတော့အခုချိန်ကစီးပွားရေးပြန်ကောင်းလာပြီလို့ပြောဖို့တိတ်ဆောလွန်နေသေးပြီးတော့နောက်ထပ်စီးပွားရေးဂရိုက်ခတ်မှုတွေရှေ့မှာစောင့်နေတယ်လို့ပြောပါတယ်။ဒါကြောင့်လွတ်တော်အနေနဲ့ရှေ့လောက်မှာကုန်ဆုံးတော့မဲ့လက်ရှိပေးနေတဲ့စီးပွားရေးအကူအညီပေးအစီအစဉ်ထပ်ကျော်ပြီးတော့နောက်ထပ်အကူအညီသစ်တွေပေးသွားဖို့တိုက်တွန်းလိုက်ပါတယ်။
That's why it's so important for Congress to right now reassure people.
အကြောင်းမလို့အခုကမှအလုံးလက်မဲ့ထောက်ပံ့ရေးတစ်ပတ်ကိုဒေါ်လာ600နောက်ထပ်ဆက်ပြီးပေးသွားမယ်ဆိုတာကွန်ဂရက်လွတ်တော်အနေနဲ့လူတွေကိုအမတ်ကပေးပြီးတော့ပြောကြည့်တယ်။ဒါကတစ်ပတ်ပြီးပြီ။အခုဆိုရင်ဇွန်လလည်းရောက်နေပြီ။ဒီလိုလုံးဝပြည့်စုံတာတိတ်နေလို့လားကြောင့်ဆက်လုပ်ဖို့လိုနေပါပြီ
။
လောက်ကန်ခွင့်လွှဲမှုကလည်းတိတ်မကောင်းပါဘူး
။အလုံးရာကြီးရနာခံလိုက်ရတဲ့အမေရိကန်တချို့ကတော့အခုခါမှအလုံးပြန်လုံနေပြီဖြစ်ပေမဲ့အလုတ်တွေနားခံလိုက်ရလို့ဝင်ငွေတွေထိခိုက်သွားတဲ့သူ၃ပုံ၃ပုံလောက်ကတော့သူတို့အနေနဲ့အလုတ်ပြန်လုပ်ရဖို့မမျှော်လင့်ထားဘူးလို့လူလူစစ်တမ်းတွေမှာဖော်ပြနေပါတယ်။ဒါနဲ့ပတ်သက်ပြီးပီတာမော်ရီစီကတော့
In the May jobs report there was an additional 300,000
ဒီကနေ့မီလာကအလုတ်ကန်အခွင့်အမ်းနဲ့ဆိုင်တဲ့အစီအကံကမှာတော့နောက်ထပ်အလုတ်တွေအတွက်သူ၃သိန်းရှိတယ်လို့ပြောပါတယ်။အလုတ်ကန်နှစ်သန်းခွဲလောက်ပြန်ရခဲ့ပြီမယ်လေ။အဲ့ဒီအထက်ကအများစုကယာယီရက်ဆိုင်ခံထားရတဲ့သူတွေပါ။
အမေရိကန်ရဲ့စီးပွားရေးဟာပထမ3လပတ်မှာ900ခန့်လုံးကျဆင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးကထုတ်ပြန်လိုက်ပါတယ်။ဒါပြင်အခုလက်လော်ဖီနယ်တော်မြတ်မြတ်မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်များလာနေပြီမဲ့လည်းစီးပွားရေးကိုပြန်ပိတ်သွားဖို့အစီအစဉ်တွေမရှိဘူးလို့အင်ဂျီနီယာရဲ့စီးပွားရေးအကြံပေးလယ်ရီကတ်လုကပြောပါတယ်။ဒါမှမဟုတ်ဒီအခြေအနေတွေကိုတော့ထိန်းသိမ်းသွားနိုင်မှာဖြစ်တယ်လို့ အမီရိုရဲ့စီးပွားရေးချန်ပီလယ်ရီကတ်လိုကပြောကြားလိုက်ပါတယ်ခင်ဗျာ
အစိုးရအထောက်ပံ့ရနေတဲ့နိုင်ငံရေးချာကော်ပိုရေးရှင်းကြီးတွေကမဟာပြည်ပါကျတဲ့ဥရောပကုမ္ပဏီကြီးတွေကိုဝယ်ယူသွားမှာကိုဥရောပသမဂ္ဂအဖွဲ့ EU ကတားဆီးဖို့ကြိုးစားနေပါတယ်အယ်ဖွန်ဆိုဘီတူကဘာစီလိုနာမြို့ကနေတရင်ပြပို့ထားပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဗန်ဒါရီအခက်ကြုံနေရတဲ့ဥရောပကုမ္ပဏီကြီးတွေကိုတိကျရင်းနှီးမြှုပ်နှံသူတွေကရှော့ဈေးနဲ့ဝယ်ယူသွားမှာကိုဥရောပကောင်ဆောင်တွေစိုးရိမ်နေတာပါ။ဒါကြောင့်ဥရောပကုမ္ပဏီတွေနဲ့ဒေသပြမရင်းနှီးမြှုပ်နှံသူတွေအကြားရရှိတဲ့သဘောတူညီချက်တွေအပေါ်စည်းကမ်းချက်တွေချမှတ်ဖို့ EU ကလိုလားနေတာဖြစ်ပါတယ်
။ The single market is the key.to European prosperity.
အခုဒီတော့ဈေးကွက်ဆိုတာကဥရောပကြီးပွားရေးအတွက်တော့ချက်ကြတဲ့အရာပါ။ဒါပေမဲ့ဈေးကွက်မှာအစ်စ်တူရှင်းပြနိုင်မှအလုပ်ဖြစ်တာ။ဥရောပကော်မရှင်အနေနဲ့အစိုးရထောက်ပံ့ပေးထားတဲ့ကုမ္ပဏီတွေရဲ့ရန်ကနေအကောက်အွယ်ပေးဖို့နဲ့အစ်စ်တူချင်းရှင်းပြနိုင်အောင်ဦးစားပေးဆောင်ရွက်နေပါတယ်လို့ဥရောပကော်မရှင်နာမင်းကြီး Margaret Vestager ကပြောပါတယ်။အခုပဲတရုတ်ကုမ္ပဏီတွေကဥရောပဈေးကွက်မှာအဓိကနေရာယူထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံကိုကမ္ဘာအကြီးဆုံးကားထုတ်လုပ်သူအဖြစ်ပြည်ပဆိုင်ရာမော်တော်ကားထုတ်လုပ်သူများအဖွဲ့ကအစစ်သတ်မှတ်ထားပါတယ်။ EU, American နဲ့ Japan အားလုံးစုပေါင်းထားတဲ့ပမာဏထက်ကြီးတာပါ။ဒါတည်းမကပဲတရုတ်နိုင်ငံကဥရောပမှာတိတက်ပိုပြီးရင်းနှီးမြှုပ်နှံဖို့ဆန္ဒပြင်းပြနေတယ်လို့လည်းယွမ်ဂျီလန်ကပြောပါတယ်။
They are not only interested in the manufacture of the complete automobile.
ဒီလိုသူကကားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသာမကဘူး။မဟာပြည်ပါကျတဲ့လုပ်ငန်းမျိုးတွေမှလည်းဝင်ရောက်လုပ်ကိုင်နိုင်ဖို့စူးစမ်းနေကြပါတယ်။အဲ့ဒီလိုမဟာပြည်ပါကျတဲ့လုပ်ငန်းတွေထဲစပိန်နိုင်ငံကအာဘီစာလိုကုမ္ပဏီကိုကျိုးအစုတစုဖြစ်တဲ့ Ferion Investments ကဝယ်ယူထားတာမျိုးလည်းပါပါတယ်။အဲ့ဒီအစုကကျိုးအစုရနဲ့စွန့်ပစ်ပစ္စည်းဆိုင်ရာ contract ဆိုင်ချုပ်တွေချုပ်ဆိုထားတာပါ။အခုလိုနိုင်ငံရဲ့ခြားအစိုးရကြောရောနောက်ခံကုမ္ပဏီတွေကဥရောပပေါ်လွှမ်းမိုးလာတဲ့ပတ်သက်ပြီး EU ကအပြေရှာဖို့ကြိုးစားနေတဲ့အပေါ်စီးပွားရေးလိမ့်လာတုံ့သက်သူအန်တိုနီယိုလျူယန်ရဲ့အမြင်ကတော့
va frenar totalmente las inversiones que vienen de
China. EU ရဲ့လုံဆောင်ချက်ကတရုတ်ယင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်ပစ်လိုက်နိုင်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ပြည်ပမှာယင်းနှီးမြှုပ်နှံနေတဲ့တရုတ်ကုမ္ပဏီအများစုကနိုင်ငံပိုင်ကော်ပိုရေးရှင်းကြီးတွေဖြစ်ရင်ဖြစ်မဖြစ်ရင်တရုတ်အစိုးရပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်နေတာကြောင့်ပါလို့ပြောပါရယ်။လောလောဆယ် EU ရဲ့အဓိကတာဝန်ကကယောဂါကနိုးထလာချိန်မှာနိုင်ငံခြားအစိုးရထောက်ပံ့ရနေတဲ့ကော်ပိုရေးရှင်းကြီးတွေကဥရောပဈေးကွက်ထဲဝင်ရောက်ပြီးမပြမတနဲ့အသာစီးရမသွားဖို့အရေးညီလန်းတွေမှမကန်ကန်ရှာကြံသွားနိုင်ဖို့ပဲဖြစ်နေပါတယ်ခင်ဗျာကျွန်တော်ရန်တော်မှာ
လန်ဒန်တက္ကသိုလ် Imperial College သုတေသနဌာနရဲ့နောက်ဆုံးလေ့လာချက်အရဆင်းရဲနွမ်းပါပြီးဖွံ့ဖြိုးတိုးတက်မှုရှိတဲ့လူလူကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်တဲ့အန္တရာယ်ပိုများလာတာကိုတွေ့ရတဲ့အကြောင်းVOA သတင်းတော် Henry Richway ရဲ့သတင်းဆောင်ပါကိုပြောပြမှာပါ။အိန္ဒိယနဲ့နိုင်ဂျီးရီးယားလိုနိုင်ငံတွေကလူနေသိပ်သည်းပြီးဝင်ငွေနှိပ်ဒါမှမဟုတ်အသင့်တင်ပဲဝင်ငွေရှိတဲ့လူလူကြားမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကူးစက်မှုသိမ့်မြန်နေပါတယ်။ကျန်းမာရေးဆောင်ရှောက်မှုရပုံချင်းမတူတာကြောင့်ဆင်းရဲသားတွေကြားမှာပိုးပြီးအန္တရာယ်ကြီးတယ်လို့သုတေသီပီတာဝင်းစကီးကပြောပါတယ
်။ So from just three factors alone that is the ability
လူစင်းရဲနဲ့လူချမ်းသာတွေကြားနှိုင်းရှင်ကြည့်လိုက်ရင်လက်တန့်စင်ဖို့လိုအပ်တာတွေမတုံနိုင်တာအိမ်ကနေအလုပ်လုပ်လို့မရတာနဲ့ဆေးရုံတက်ဖို့အချိန်နဲ့မပေးတာစတဲ့အချက်သုံးချက်နဲ့တင် COVID-19 နဲ့သေဆုံးမှုနှုန်းဟာ32ရာခိုင်နှုန်းလောက်မြင့်တက်နေတယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်။အဓိကအချက်ကတော့ဆေးရုံနဲ့အရေးပေါ်ခန်းစရိတ်ကိုမတက်နိုင်ကြတာပါပဲလို့ပြောပါတယ်။စီးရတဲ့မိသားစုတွေဟာတအိမ်ထဲမှာသာသမီမြင်းမြင့်တွေအထိမျိုးရိုး340အတူနေထိုင်ကြရတဲ့ဘဝပုံစံကြောင့်လဲမိသားစုတွေကအသက်ကြီးပိုင်းတွေကိုယောဂါမကူအောင်ကြိုတင်ကာကွယ်ဖို့လူချင်းခွာပြီးနေကြဖို့ဆိုတာကလည်းမလွယ်ပါဘူး
HIV, TB and malaria related deaths.
နောက်လာမယ့်9နှစ်အတွင်း HIV, TB ညှက်ပြစတဲ့ဆက်ဆက်ရောဂါတွေနဲ့သေဆုံးမှုနှုန်းဟာ30ကနေ20ရာခိုင်နှုန်းထိမြင့်တက်လာနိုင်ပါတယ်လို့သူကပြောတာပါ။လက်ရှိမှာတွေ့နေရတဲ့ဆင်းရဲချမ်းသာကွာဟမှုပုံစံအရဆင်းရဲလေယောဂါပိုမကုဆက်အောင်ကာကွယ်နိုင်စွာနည်းလေဖြစ်နေတဲ့အကြောင်းအစီရင်ခံစာရေးတဲ့သူတေသီတွေကပြောပါတယ်။ဒါကြောင့်လက်သက်စင်နိုင်တဲ့အခွင့်အရေးပိုများလာအောင်လုပ်ပေးဖို့နဲ့ပြည်သူ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုအားကောင်းခိုင်မာအောင်ကြိုးစားကြဖို့သူတေသီတွေကအစိုးရတွေကိုတိုက်တွန်းနေကြပါတယ်ရှင်။ကျမခွန်ညိုပါ
။အခုဆက်ပြီးမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါ။ကိုသွားညဦးကရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကစိုင်းရဲကြော်စွာမြင့်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်။ဒီလိုပြီးချင်တာကဒီရွေးကောက်ပွဲစီရင်ကာလအချိန်ဒီပါပြောမယ်ဆိုရင် COVID 19အချက်တဲ့ကာလကလည်းကုသတိကိုကျွန်တော်ရင်ဆိုင်နေရတော့ဆိုတော့နောက်တစ်ချက်ကဒီလာမယ့်ရွေးကောက်ပွဲအတွက်ပြောရမယ်ဆိုရင်ပါတီအစ်စ်တီတော်များလည်းပေါ်လာတယ်ဥပမာဆိုရင်အထင်ကြီးပါတီတွေဥရှင်မန်ပါတီတို့ကိုကိုကြီးပါတီတို့နောက်တစ်ခုကဒေါ်သက်သက်ခိုင်တို့ဖွဲ့တာတွေလည်းရှိလာတယ်အဲ့တော့နိုင်ငံရေးပါတီတွေဘက်ကလည်းပြောမှဆိုရင်ဒီ3-4 လလောက်ပဲကြာတော့မဲ့မက်ဆက်စီယူရီကာလကသူတို့အတွက်တော်လေးအရေးကြီးပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီမှာမက်ဆက်စီယူရီအတွက်နိုင်ငံရေးပါတီတွေအနေနဲ့အဆင်သင့်ဖြစ်နေပြီလားတို့မှာဘလို့ခက်ခဲတွေရှိတယ်လို့သိရပါလေကိုဆိုင်ရဲ့ကြောကိုဆိုင်ရဲ့အမြင်အရင်ဆုံးသိကြပါလေ
ကော်မရှင်နေနဲ့ကျွန်တော်တို့ဒီလိုမျိုးနိုဝင်ဘာလအတိုင်းကျင်းပနိုင်စရာရှိတယ်လို့ပြောတဲ့ဟာကိုကျွန်တော်တို့ကြိုဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အကောင့်တွေပုံဖို့လက်တွေ့ပြင်ဆင်ဖို့ဆိုရင်တော့ကျွန်တော်ယူကော့ပွဲရက်တင်မကောက်ဘူးလုပ်ငန်းစဉ်တွေပါစာရေးကြေညာဖို့လိုတာဘူးမက်ဆက်စင်ရီကာလာ2လပဲလုပ်မှာလားဒါမှမဟုတ်ရှင်လည်းရက်တိုးဖို့ရှိသလားချို့ရလဲရက်တိုးပေးဖို့တောင်းဆိုရရင်လည်းကျွန်တော်ရှိခဲ့တာကိုဆိုအဲ့တိုင်းရှိသလားနောက်တော့ကိုယ်စားလောင်းအမိစင်တင်သွင်းတဲ့ကိစ္စတွေဘယ်တော့ဆက်လုပ်အောင်မလဲဆိုတဲ့ဟာကိုဒီချက်ပို့ပြီးတော့မှတိတိကျကျပြောမယ်ဆိုရင်နိုင်ငံရေးပါတီတွေပို့ပြီးတော့မှအစင်းနဲ့ဖြစ်နိုင်စရာရှိတာပေါ့လေအခုလိုတော့ဇာတော့သူတို့ခက်မှန်းပြီးပြင်ဆင်ပြီးတော့သူတို့လည်းခက်ခဲမယ်လို့ဟိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကအခုရေကောက်ပွဲအတွက်ကပြင်ရဆင်ရပြီပေါ့ကော်မရှင်ကအာဏာပိုင်တွေကပြင်ရဆင်ရပြီလက်တော်အဖြစ်ဒီကော်မရှင်ကပြင်ဆင်ဆောင်ရနေတာတွေကဟိုလုံလောက်မှုရှိရလားကျင်းတဲ့အားရစရာရှိပါလ
ားကော်မရှင်အနေနဲ့ပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တုတ်ပေမဲ့လည်းဘယ်လိုပြင်ဆင်နေလဲ။နောက်ပြီးတော့မှကျွန်တော်တို့ဟိုဘယ်လိုမျိုးအစီအမံတွေရှိရဲဆိုတဲ့ဟာကိုမသိရတဲ့အခါမှာပို့ပြီးတော့စိုးရင်ပူပါတာပေါ့။အထူးသဖြင့်တော့ဒီကယောဂါကလည်းရှိနေသေးတဲ့အတွက်ကြောင့်မလို့တာမန်ပြင်ဆင်မှုမျိုးတော့ကတော့ကျွန်တော်စိုးရင်နေရာမရှိပေမဲ့ကယောဂါနဲ့ပတ်သက်လို့ရှိလို့ရှိရင်ဘယ်လိုပြင်ဆင်နေလဲ။ဆိုတော့ဥပမာအားဖြင့်ကျွန်တော်အသိပညာပေးပြည်သူလူထုတွေကိုအသိပညာပေးလုပ်ငန်းတွေဘယ်လိုလုပ်မလဲ။ဒီအခုချိန်ထိအတော်လာကန့်တမှုတွေရှိနေလို့မယ်ဟိုနေအိမ်တနေရိုင်းတနေရာအတွက်တော်လာကန့်တမှုတွေရှိနေကြမလို့အတိပြန်ပေးလုပ်ငန်းတွေဘယ်လိုလုပ်ရမလဲလူငါးဦးကပုံမစုအောင်စပိစရရှိနေကြမလို့ဒါတွေကိုကော်မရှင်အနေနဲ့ညွှန်ကြားချက်ဘယ်လိုရှိသလဲဆိုတာကျွန်တော်တို့မသိရဘူးနောက်တစ်ခါမက်ဆက်စီယူရင်းတွေဘယ်လိုလုပ်ရမလဲဆိုတာမသိတဲ့အခါမှာတော့ဘယ်ကော့ဆိုတဲ့အခါမှာကော်မရှင်ကဘယ်လိုပြင်ဆင်ထားလဲဆိုတာမသိရဘူးဖြစ်နေတာပေါ့လေအခုအထူးသဖြင့်တော့ကျွန်တော်တို့ဟိုနေအိမ်မှာဆလို့ရှိလို့ရှိရင်ဒီအတော်လာကန့်တချက်တွေရှိကြမလို့အနာမယကတတလူမရှိတော့မှရက်ွက်နေကြေးရနေလူတွေကသူတို့ဒီလူစိမ့်ဝင်တာမျိုးတွေသူတို့မကြိုက်ဘူးဒါတစ်ချက်နောက်တစ်ခါကျွန်တော်တို့အခုအသွားလာကန့်တမှုနဲ့ပတ်သက်လို့ရှိလို့ရှိရင်ဒီလိုလုပ်ငန်းစဉ်တွေအတွက်ကိုဘယ်လိုလုပ်လို့ရလဲဆိုတဲ့ဟာကိုညှိတတ်ချက်တွေတိတိကျကျမရှိသေးဘူးဖြစ်နေတာပေါ့လေဆိုတော့မရှိသေးဆိုတာထက်သာလို့ရှိလို့ရှိရင်ကော်မရှင်အနေနဲ့ဒါကိုလူသိရှင်ကြားမထုတ်ပြန်သေးတာဘူးဆိုတော့ကျွန်တော်တို့အနေနဲ့တော့ခမန်းအသိခက်တယ်ကော်မရှင်ဟာဘယ်လိုပြင်ဆင်ထားပြီးပြီလဲအဲဆိုတဲ့ဟာပေါ့လေတေချာတာကတော့ပြင်ဆင်မှုဟာဒီလာမယ့်ယူကော့ဘွတ်တက်ပြင်ဆင်မှုဟာအရင်ယူကော့ဘွတ်တက်ကိုစာလို့ရှိရင်ကျွန်တော်တို့ဟိုပို့ပြီးတော့ကြီးမားတဲ့ပြင်ဆင်မှုမျိုးလိုတယ်လို့ယူဆတယ
်။ဘက်ဆက်စီယွင်းကာလာပဲဖြစ်ဖြစ်ယူကော့ဘွတ်ကျင်းပနေတဲ့အချိန်မှာဖြစ်ဖြစ်လွတ်လပ်မျှတမှုရှိဘူးလို့ဆိုတဲ့ကိစ္စကစောင့်ကြည့်ရေးအဖွဲ့တွေကတော်လေးရေးကြည့်ပါတယ်။ကိုဆိုင်တို့လူစောင့်ကြည့်ရေးအဖွဲ့တွေဘက်ကပြင်ဆင်ထားမှုကရောဘယ်လောက်တိရှိလဲဘလို့အခက်အခဲမျိုးတွေရင်ဆိုင်ရမယ်လို့မှန်းထားလိုက်တာ
။ဆိုတော့ကျွန်တော်တို့ကတော့နိုဝင်ဘာလကိုယူကော့ဘွတ်ကျင်းပမယ်လို့မှန်းတဲ့အတွက်ကြောင့်မို့လို့အဲ့အတွက်တော့ကျွန်တော်ရေပုံရအဖြစ်တော့ပြင်ဆင်နေတာပေါ့လေ။ဥပမာကျွန်တော်တို့အဖွဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကောက်တာတွေကိုမဲစရင်ပြညာပြသတာတွေကိုကျွန်တော်တို့စောင့်ကြည့်မယ်မဲဆက်စီယုံတာတွေကိုကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်တူတင်မဲကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်နောက်ရွေးကောက်ပွဲနေ့နောက်ပြီးတော့မှမဲစရင်မဲရလက်တွေကိုကျွန်တော်တို့ပြညာလာကျွန်တော်စောင့်ကြည့်ဖို့လိုတယ်ဆိုတော့အဲ့လိုစောင့်ကြည့်ဖို့အတွက်ကိုကျွန်တော်တို့ကတော့ငကောရာထားချက်ရှိရပါဘူးလေဒါပေမဲ့လည်းကျွန်တော်တိတိကျကျပြင်ဆင်ဖို့အတွက်ကဆိုတော့ရွေးကောက်ပွဲအချိန်စရင်မထွက်မချင်းကျွန်တော်တို့ဟိုပြင်ဆင်လို့မရဘူး
နိုင်ငံတော်ပိုင်မီဒီယာတွေတုံ့နေကိစ္စအခုချိန်က COVID-19 ကာလချက်တဲကြုံတဲ့ခါကျတော့အာဏာရပါတီကနိုင်ငံအစိုးရခေါင်းဆောင်ပိုင်းကလည်းဒီနိုင်ငံတော်မီဒီယာတွေကိုတုံးပြီးတော့ပြောရဆိုရတာရှိပါတယ်အခြေအနေကဒါပေမဲ့တကယ်တမ်းမက်ဆေ့ချ် COVID ကာလကြုံလာလို့ရှိရင်ဒါနဲ့တည်းပြဿနာရှိရဆိုရင်ကြားတယ်ကျွန်တော်တို့ကြားတော့ဆိုရှင်ဒါဟာမက်ဆေ့ချ် COVID ဆန့်သွားမှာကိုဆိုရင်ကြားတဲ့လူတွေရှိပါတယ်အခု let alone အဲ့တော့နိုင်ငံတော်မီဒီယာတွေကနေပြီးတော့အာဏာရပါတီကတုံးနေပြောနေတာဒီကိစ္စကတော့မက်ဆက်စီယင်ကာလာမှာတစ်ဖက်သက်ဆန်တဲ့အခြေအနေမျိုးဖြစ်သွားနိုင်လား။ကိုဆိုင်အမြင်သိချင်ပါတယ်
။အဲ့ဒါတော့ကျွန်တော်တို့အားလုံးစိုးရင်ပူပန်နေတဲ့ကိစ္စပါပဲ။စိုးရင်ပူပန်လဲစိုးရင်ပူပန်ထိုက်တယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်။ဘာဖြစ်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာလဲဒီနိုင်ငံပိုင်မီဒီယာတွေကိုဟိုပြီးခဲ့တဲ့ကျွန်တော်တို့အာဏာရတဲ့ပါတီကအသုံးချတယ်ဆိုတော့ကျွန်တော်ဆွတ်ဆွဲချက်တွေရောဝေဖန်ချက်တွေရောအများကြီးမြင့်တက်ခဲ့တာ ਉ ။ဆိုတော့အဲ့အတွက်လဲကျွန်တော်တို့ခုချိန်မှာအလားတူဟိုဆိုရင်ပုံမှန်မျိုးရှိတယ်ဆိုတာလေဒါယထာဘူရကြတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုအထူးသဖြင့်တော့ COVID-19 ကပ်ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့မက်ဆက်စီယုံးနေမှာမက်ဆက်စီယုံးကြီးလှုပ်ရှားမှုတွေအကန့်အသတ်ဖြစ်မှာပဲလူစုလူဝေးတဲ့ကျွန်တော်လို့လို့ရကြမှာလို့ရမယ်အဲကျွန်တော်တအိမ်တဆင်းမက်ဆက်ရာမျိုးတွေလက်ဆောင်လက်ကမ်းစာဆောင်တွေပေးတာမျိုးတွေဟာဘလော့ကီလှုပ်ခွင့်ရှိမယ်ဆိုတာမသိရဘူးဆိုတော့ အနာမရတဲ့ပါတီအတွက်ကတော့မက်ဆေ့ချ်ရင်းကြီးပြည်သူလူထုစီကိုသူတို့ရဲ့မက်ဆန်နာရှင်းနေစီကိုရောက်ဖို့အတွက်ကတော့သူတို့အခက်အခဲတွေပေါ်ရှိရအောင်ဆိုတော့အွန်လိုင်းပေါ်မှာကျွန်တော်တို့မက်ဆေ့ချ်မယ်ထူးသဖြင့် Facebook တွေဆိုရှယ်မီဒီယာတွေပေါ်ကနေမက်ဆေ့ချ်မယ်ဆိုတာလေဒါကလည်းကျွန်တော်တို့အကန့်သတ်ရှိတယ်ဟိုဒီဟာကိုမြို့နေမြို့ပေါ်မှာရှိတဲ့သူတွေအတွက်ကတော့လက်လမ်းမီတွေမဲ့နေမှာရှိတဲ့ကျွန်တော်သူတွေအတွက်ကကြတော့ရုံမြင့်တန်ကြားရေဒီယိုတို့ကဒါတို့အတွက်ကျွန်တော်လက်လမ်းမီရဲ့ကိစ္စဆိုတော့သူတို့အနေနဲ့
နောက်ချက်ကယူကောက်ပွဲနဲ့ပတ်သက်လို့လူလူစိတ်ဝင်စားမှုပေါ်ဘာလို့လူလူပါဝါမှုကလည်းယူကောက်ပွဲတက်ကရေးကြီးပါတယ်အခုကိုဗစ်ကာလအကြက်တည်းကလည်းဖြစ်နေတယ်ပြောရရင်တော့ချင်းဒီမျိုးကြောင့်ကြုံနေရတဲ့ဆောင်းနေရတဲ့အကြက်တည်းကစကြုံနေတော့လူဒီယူကောက်ပွဲနဲ့ပတ်သက်လို့လူလူစိတ်ဝင်စားမှုနဲ့ပတ်သက်လို့ကိုဆိုင်ဘယ်လိုမြင်လဲဗျာကိုဗစ်19ဖြစ်ခင်2019ခုပြီးခဲ့တဲ့နှစ်မှာက
အနေအထားမျိုးပေါ့ဆိုတော့ဒီလိုကာလမျိုးမှာဒါအရေးကြီးဆုံးကိစ္စပဲပထမချက်ကကျတော့ပြည်သူလူထုအနေနဲ့မဲတောင်းပေးတဲ့အခါမှာယောဂကူးစက်ခံရနိုင်တယ်လို့ယူဆလို့ရှိရင်မဲထွက်ပေးမှာပေါ့နောက်တစ်ချက်ကကျတော့လေကျွန်တော်တို့ COVID-19 ဖြစ်တဲ့ကြောင့်မလို့စားဝတ်နေရေးစီးပွားရေးရကျွန်တော်တို့ဖြတ်တဲနေတဲ့အချိန်မျိုးမှာယူကောက်ပွဲဟာသူတို့ရဲ့ပထမဦးစားပေးဖြစ်ချင်မှာဖြစ်မှာဆိုတော့အရေးကြီးဆုံးတစ်ချက်ကတော့ပြည်သူလူထုအနေနဲ့မဲဆန္ဒအနေနဲ့အဲကျွန်တော်ယူကောက်ပွဲဟာသူတို့ရဲ့လာမယ့်အနာဂတ်အတွက်အရေးကြီးတယ်ဆိုတာကိုပြောဖို့ကတော့ကျွန်တော်တို့ခေါ်တော့မဲဆန္ဒအတွက်လုံဆောင်ရေးကျွန်တော် voter education တွေအခုတော့မှ voter mobilization ပေါ့မဲဆန္ဒချက်လုံဆောင်ရေးတွေကကျွန်တော်အရေးကြီးဆုံးကိစ္စပဲဆိုတော့အဲ့ဒါတွေကိုကျွန်တော်တကယ်တကယ်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့အခုလူအများကြီးကိုကျွန်တော်တို့ရောက်အောင်မလုံနိုင်ဘူးအထူးသဖြင့်ကြီးလက်မှနေတဲ့သူတွေစီကိုရောက်အောင်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဒီပြည်သူလူထုရဲ့ဒီကောက်ပွဲပေါ်မှာစိတ်ဝင်စားမှုကျွန်တော်တို့ညှင့်တင်နိုင်မှာမဟုတ်ဘူ
းပါတီတွေကြားမှာလွတ်လပ်နဲ့လက်ဆွဲစည်းဝေးနိုင်ငံမြန်မာတတနဲ့လက်ဆွဲစည်းဝေးနိုင်ငံဒီချင်းဒီတရဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ကိုဗစ်ချီနေနဲ့ကိုဆိုင်တို့အနေနဲ့ဘယ်လိုများချန်ပြူချန်လဲဘယ်လိုများမြင်လဲဗျာ
အဓိကတော့ဗျာကျွန်တော်တို့ခုနကပြောသလိုပဲဆိုရှယ်မီဒီယာနဲ့အွန်လိုင်းကိုအသုံးပြုမယ်ဆိုတာကကျွန်တော်တို့ပါတီတွေအတွက်လည်းအကန့်အသတ်ရှိတယ်ကျွန်တော်တို့ဒီငွေရန်ပုံငွေတောင့်တင်တဲ့သူတွေအတွက်ကတော့ဆိုရှယ်မီဒီယာရဲ့သုံးပြီးတော့သုံးဆွနိုင်မယ်ရန်ပုံငွေမတောင့်တင်တဲ့ကျွန်တော်ပါတီတွေအတွက်ကတော့အကက်ကက်ဖြစ်နေဆိုတော့ယူကောက်ပွဲမှာအရေးကြီးဆုံးစံနှုန်းတစ်ခုကပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတိုင်းပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တိုင်းဟာဒန်းတူညီများတဲ့ကွင်းပြင်ဒန်းတူညီများတဲ့ကျွန်တော်တို့ကစားကွင်းကိုရဖို့လိုတာ။ဆိုတော့အဲ့လိုမျိုးကကူတော့ကျွန်တော်တို့အကြံပြုချင်တာကအရှိလောလောဆယ်မှာကျွန်တော်တို့နိုင်ငံပိုင်မီဒီယာရရှိတဲ့ပုံမှန်တိုင်းဆိုရင်တော့နိုင်ငံပိုင်မီဒီယာတွေကိုယူကောက်ပွဲနားမိလာတဲ့အခါမှာ9မိနစ်10မိနစ်ကျွန်တော်တို့မိန့်ခွန်းပြောခွင့်ရတယ်နိုင်ငံရေးပါတီတိုင်းက။ဟောဒီဟာကိုတက်ကိုကျွန်တော်တို့ကဒီလိုအခြေအနေမျိုးမှာဒီဟာအပြင်ကိုကျွန်တော်တို့လုပ်ဖို့လိုတာပေါ့။ဥပမာဖြစ်တော့ကျွန်တော်တို့နိုင်ငံပိုင်မီဒီယာတွေကိုနိုင်ငံရေးပါတီတိုင်းကနေပြီးတော့မှကျွန်တော် message ဆေးရေးကာလမှာပုံမှန်ခုနကပြောသလို9မိနစ်10မိနစ်တည်းမကမှာတပတ်မှာကျွန်တော်တို့ဟိုဘယ်နှမိနစ်3ခွင့်ရှိတယ်ဆိုတာမျိုးကိုနိုင်ငံခုပါဝင်ရှင်ပြန်မဲ့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့ဟိုအခွဲတန်းကျကျွန်တော်အချိန်ပေးတာမျိုးအဲ့ဟာမျိုးလုပ်မယ်ဆိုရင်တော့ဟောကျွန်တော်တို့နိုင်ငံရေးပါတီတိုင်းကနေပြီးတော့မှဩဟောသူတို့ဟာရွေးကောက်ပွဲမှာတန်းတူညီညွတ်ဆိုတာပါဝင်ရှင်ပြန်ခွင့်ရတယ်လို့ကျွန်တော်သူတို့ထင်မှတ်တယ်သူတို့ယူဆတယ်ဆိုရင်သူတို့အရှုံးနိုင်ရလက်ကိုလည်းသူတို့အတိမတ်ပြုမှာပဲတကားဆက်ဆက်နေတာဆိုတော့ယူကောက်ပွဲကာလမှာတန်းတူညီများဆိုတာရှင်ပြန်ခွင့်မရဘူးဆိုလို့ရှင်လေယူကောက်ပွဲပြီးသွားတဲ့ခါမှာယူကောက်ပွဲရလက်ပုံမှာဒါကသူတို့မညီမမျှဖြစ်တယ်လို့ယူဆရရှိယူကောက်ပွဲရလက်ကိုကန့်ကွက်မှုတွေပုံများမယ်ဆိုတော့ဒီအားကိုရှော့ရှားခြင်းနဲ့ယူကောက်ပွဲအငင်းပွားမှုတွေကိုရှော့ရှားခြင်းနဲ့ဆိုရင်ကျွန်တော်ကယူကောက်ပွဲအကြိုကာလမှာတန်းတူညီများဆိုတာပါဝင်ခွင့်ရှိတယ်ဆိုတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့အာမခံချက်ပေးဖို့လိုတယ်အဲ့လိုရှုမြင်လာအောင်ကျွန်တော်တို့လို့ဆောင်ချက်တွေလုပ်ပေးဖို့လိုတယ
်ပြောရမယ်ဆိုရင်တော့ COVID-19 ကာယောဂအကျတဲ့ကြောင့်လို့ဒီကဘာလုံးမှာလည်း new normal ဆိုပြီးတော့ပုံစံသစ်နဲ့ဘလူးနေထိုင်သွားကြအောင်လဲဆိုပြီးတော့စဉ်းစားနေကြတဲ့အချိန်မှာပေါ့အဲ့တော့ဒီလိုမျိုးပဲရွေးကောက်ပွဲနဲ့ပတ်သက်လို့လည်းရှိပြီးသားရွေးကောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နည်းတွေဥပဒေစီးမင်းစည်းကမ်းတွေဒါတွေနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့လိုလားအထူးစီမံတွေကိုဆောင်ရွက်ဖို့လိုပါလားခင်ဗျအခုအနေထား
ဆိုလက်ရှိအနေထားကျွန်တော်တို့ရဲ့လက်ရှိရှိနေတဲ့ဥပဒေမူပေါင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေမူပေါင်းတွေအားလုံးလှုပ်ထုတ်လုပ်နည်းတွေအားလုံးကပုံမှန်အခြေအနေမှာစီမံခန့်ခွဲဖို့အတွက်ပဲကျွန်တော်တို့ကစဉ်းစားထားတာပေါ့လေဆိုတော့ဒီလို COVID-19 ကာလမျိုးမှာဖြစ်တဲ့ကြောင့်မလို့အဲ့ဒီအတွက်ကိုကျွန်တော်တို့အထူးပြုလုပ်ချက်တွေကျွန်တော်တို့အထူးပြင်ဆင်ရမှာအများကြီးရှိတယ်ဆိုတော့ရွေးကောက်ပွဲနေ့မှာလည်းကျွန်တော်တို့ကြိုတင်မဲတွေပေးဖို့အတွက်ကိုတောင်ကိုရီးယားမှာတိုက်တွန်းလို့ကျွန်တော်တို့လည်းတိုက်တွန်းလို့ရတယ်ဒီကိုကြိုတင်မဲတွေပေးခြင်းအဖြစ်ရွေးကောက်ပွဲနေ့မှာလူစုလူဝေးကိုကျွန်တော်ရှော့ချနိုင်တယ်ဒါပေမဲ့လက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ကြိုတင်မဲပေးတဲ့ဥပဒေမူပေါင်းရဆိုလို့ရှိရင်ကျွန်တော်နာမကျန်းဖြစ်နေတဲ့သူတွေဖြားနာနေတဲ့သူတွေကြိုတင်မဲပေးလို့ရတယ်ကျွန်တော်မတော်လာနေတဲ့တက်ကြီးရွယ်ဟိုဒါပေမဲ့အခုလိုမျိုးကျွန်တော်တို့ quarantine center မှာရှိနေတဲ့သူတွေနေအတော်လာဆက်သက်ခံထားတဲ့နေရာမှာရောက်နေတဲ့သူတွေအတွက်မဲပြုတ်တော့ကျွန်တော်အဲ့အတွက်မရှိဘူးသဘောကတော့အဲ့လိုဟာမျိုးလေးတွေကျွန်တော်တို့အတွက်မရှိဘူးနောက်တစ်ခါကျွန်တော်တို့ မဆန္ဒရှင်သိပညာပေးလုပ်ငန်းမှာလည်းကျွန်တော်တို့ဒီပြည်သူလူထုအနေနဲ့မဲယုံနေလာတဲ့အခါမှာကျန်းမာရေးနဲ့ပတ်သက်လို့ဘယ်လိုတွေလုပ်ရမလဲဆိုတာမျိုးကျွန်တော်တို့ဒီမှာဆိုမှင်တုတ်တာရရှိတယ်တုံးထုတာရရှိတယ်တုံးထုတာတွေကလူတစ်ယောက်ကနေတစ်ယောက်တုံးထုမယ်ဆိုလို့ရှင်ခူးဆက်နိုင်တာမျိုးရှိတယ်မှင်တုတ်တာရခူးဆက်နိုင်တာမျိုးဆိုတော့ဘောရရလက်ရှိနေတဲ့ကျွန်တော်တို့ဥပဒေမူပေါင်းဟာဒီ COVID-19 ကာလကာယယောဂကာလမှာအာပြောဒီပြောပြရှိတာကျမြန်မာနိုင်ငံမှာကူးဆက်တဲ့ယောဂအခုလောလောဆယ်ကြီးက200ကျော်တော့ပဲရှိသေးတယ်။ကူးဆက်ယောဂကလည်းထိချုပ်နေတယ်ဆိုတော့သဘောမျိုးလည်းပြောတာတော့ရှိတာပေါ့လေ။ဒါပေမဲ့လည်းတေကြတာတော့ကျွန်တော်တို့ကူးဆက်ယောဂဟာရှိနေတယ်။ဆိုတော့ဒါဒီအတွက်တော့ကျွန်တော်တို့အဆင်သင့်မဖြစ်သေးဘူးလို့ပြောလက်ရှိဥပဒေမူပေါင်းကိုကြည့်မယ်ဆိုတော့အဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်တို့ယူဆလို့ရပါတယ
်။အခုရှိနေတဲ့အခင်းချင်းအရာဆိုရင်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အဆင်သင့်ဖြစ်ပြီလား။ဖြစ်နိုင်ပါမလား။ကိုဆိုင်မြင်သိချင်ပါ
ဆိုလလမြတာတဲ့ရွေးကောက်ပွဲလို့ပြောတဲ့အခါမှာကျွန်တော်တို့ဟိုစံနှုန်းတွေကတော့ကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင့်တာမှုနောက်တစ်ခါနိုင်ငံသားအားလုံးပါဝင်နိုင်ခွင့်ရှိဖို့နောက်တစ်ခါကျွန်တော်တို့ဥပဒေမူပေါင်းရတာဝန်ခံမှုတာဝန်ယူမှုပဲဒါကတော့တစ်ပိုင်းပေါ့လေဆိုတော့အရေးကြီးဆုံးတစ်ချက်ကကြတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကိုနိုင်ငံရေးပါတီတွေအားလုံးကြားထဲမှာသဘောတူညီချက်ရပြီလားပေါ့ဒါကအရေးကြီးဆုံးကျွန်တော်တို့ဟိုကျွန်တော်တို့ဟိုကိစ္စပဲတချို့ကလည်းရုပ်ောက်ပဲဘလို့ကျင်းပမလဲလို့တောင်းဆိုတာရှိတယ်ဘလို့လို့ကြမလို့တောင်းဆိုတာရှိတယ်တချို့ကလည်းမကျင်းပတဲ့မှုရွှေ့ဆိုင်တဲ့နယ်တို့သဘောထားမျိုးရရှိအထူးသဖြင့်နိုင်ငံရေးပါတီတွေကြားမှာဆိုတော့ကျွန်တော်အမြင်ပြောရရင်တော့ပထမဦးဆုံးကျွန်တော်တို့ရုပ်ောက်ပွဲလှုပ်ထုံးလို့နီးတွေဟာအတန့်ရှင်းမြတ်တဲ့ရုပ်ောက်ပွဲစီကိုသွားမလားလို့ရလားဆိုရင်ဟာတော့ကျွန်တော်တို့တုံ့ပြန်ရမယ့်အချက်ပေါ့လေဒါပေမဲ့တစ်ချိန်နဲ့ဒီချက်ပုံပြီးရေးကြည့်တာကျတော့ရုပ်ောက်ပွဲကျင်းပတဲ့လားမကျင်းပတဲ့လားဆက်လုပ်တင်လားချစ်ဆိုင်တင်လားဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနိုင်ငံရေးကသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာပို့ပြီးတော့အရေးကြီးလို့ယူဆရတယ်။ဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့အခုလက်ရှိချက်ချင်းဟိုလောက်ရမယ့်ကိစ္စကတော့ရွေးကောက်ပွဲကိုကော်မရှင်ကနေနိုဝင်ဘာလမှာကျင်းပမယ်လို့ပြောတယ်။ဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မှပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေအားလုံးကြားထဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအားလုံးကြားထဲမှာသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာကကျွန်တော်တို့ရွေးကောက်ပွဲပေါ်မှာရွေးကောက်ပွဲရဲ့တရားဝင်မှုဒီကပေါ်ရဲ့တရားမျှတမှုကိုပို့ပြီးတော့မှကျွန်တော်တို့ဟိုတက်ရောက်မှုရှိတယ်လို့ကျွန်တော်ပို့ပြီးတော့မြင်ပါတယ
်။ဟုတ်ကဲ့ကုဆိုင်ရေးကြော်သွားအခုလို့ရှင်းပြသွားတာကျေးဇူးအများကြီးပါခင်ဗျာ
။မင်္ဂလာပါရှင်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အစိုးရခေါင်းဆောင်တွေကိုပြီးကိုအတွက်ကိုညီကွက်ယူတာတင့်တော်ဘာရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတက်ရှင
်။အခုရပိုင်းနိုင်ငံရေးတိုင်းဝိုင်းထဲမှာရောပြည်သူတွေထဲမှာပါ။စိတ်ဝင်စားမှုနဲ့ဝေဖန်မှုမြင့်တက်စေခဲ့တဲ့ပြဿနာသမရနိုင်ငံတော်အတိုင်ပင်ခံအပါအဝင်ပြည်တော်စုအဆင့်အစိုးရအဖွဲ့ဝင်တွေနေပြည်တော်မှာမြေပွက်ရယူကြတဲ့ကိစ္စပါ။ငကူကကောလာဟလလိုလိုသတင်းထွက်ပေါ်ခဲ့တဲ့အတွက်သတင်းတော့တွေကမေးမြန်းစူးစမ်းမှုလုပ်ခဲ့ကြပါတယ်။နေပြည်တော်မှာတည့်ချားတစ်ခါဆိုလိုဝန်ကြီးဌာနအသီးသီးရဲ့လေးနှစ်တာစွမ်းဆောင်ရည်သတင်းစာရှင်းလင်းပွဲတွေရှိနေတာကြောင့်သတင်းတော့တွေကနေတက်ဆိုင်မဲ့ထင်တဲ့ဝန်ကြီးဌာနတွေကိုမေးမြန်းခဲ့ကြပါတယ်။ဒါပေမဲ့ဘယ်ဝန်ကြီးဌာနတာဝန်ရှိသူတွေကမှအတည်ပြုမပေးသလိုတချို့ကအဲ့လိုမျိုးကချထားပေးမှုမျိုးရှိတယ်ဆိုတာကိုတော့မကြားဘူးဆိုပြီးဖြေကြပါတယ်။ဂျိုလာ19ရက်နေ့ရောက်မှနိုင်ငံတော်၏တိုင်ပင်ခံရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပုံမှန်သတင်းစာရှင်းလင်းပွဲမှာသမ္မတအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ဒုဝန်ကြီးတွေအတွက်မျိုးကွက်ဖော်ထုတ်နေတာမျိုးကွက်တွေချထားပေးမယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဒါတော့ရိုးရိုးပြောဆိုတာမျိုးမဟုတ်ပါဘူး။ငကူကသတင်းထွက်ပေါ်ခဲ့တာတွေနဲ့ပတ်သက်ပြီးမျိုးကွက်အကျယ်ဝန်းကိုချက်ကားပြောဆိုတယ်။ရုပ်ောက်ပွဲနီးလာချီရည်ရွယ်ချက်ရှိရှိနဲ့ disinformation campaign လုပ်တယ်ဆိုပြီးတော့တောင်းဆွဆွဲလိုက်ပါသေးတယ်။ကြောက်လေချင်းတံပြီးလို့ကြွေးကြော်ပြီးရုပ်ောက်ပွဲနိုင်အာဏာရယူခဲ့တဲ့အစိုးရအဖွဲ့ပြည်သူ့အစိုးရဆိုပြီးဂုံတင်ပြောဆိုလို့ရှိတဲ့အစိုးရအဖွဲ့အနေနဲ့ခုလိုကို့အတွက်ကိုမြေခွက်ချပေးရယူတာမျိုးလုံးသိမ့်ပါရဲ့လားဆိုတာအခြေတင်ညှင်းခုန်နေကြတဲ့ကိစ္စပါခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
် NLD မတိုင်ခင်သမရဦးသိန်းစိန်အစိုးရနဲ့အရေးစစ်အာဏာရှင်အစိုးရအဆက်ဆက်မြေခွက်တွေဖော်ထုတ်တာချပေးတာကို့ဘာသာကိုရယူတာမျိုးဟာထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့ဒီလိုလုတ်ကင်ဆောင်ရွက်မှုဟာ1988အာဏာသိမ်းပြီးတက်လာတဲ့စစ်အာဏာရှင်တွေခေတ်မှာပိုးပြီးခေတ်စားလာတာတွေ့ရပါတယ်။ပထမဦးဆုံးနဲ့အယိုးရှင်ဆုံးကြီးကတော့မြေခွက်တွေဖော်ထုတ်ပြီးဝန်တန်းမျိုးတက်တည်တာပါ။မြေခွက်တွေကိုလည်း40 60 60 80 80ပတ်လည်100ပတ်လည်အစရှိသဖြင့်တက်မှတ်ဖော်ထုတ်ပါတယ်။တာမန်ဝန်ထမ်းတွေကိုငယ်တဲ့အကွက်တွေချပေးပြီးရ
Yaru sen dan lai, Yaru chidu ga, chide nyequetri, que yu jaraba, Tasaya, dine dine, nyequet porto ya, mune ma, shire, winden, a yadene, si ya shirigu, quewe chata beumga, nyequet chata yima, look by win shire, daimulu, boku muriga. Throne nisete, genide, a chasit daimuri, sipo jodri, nangaza yonide, sita muriguba, quewe bele shibare. တပတ်ကအဲ့လိုမြေကွက်ပေးတဲ့အတွက်အခြားတိုင်းတဲ့ပြည်တွေကတိုင်းမှုတွေအာနာရှိသူတွေကလည်းသူတို့ဒေသတွေမှာမြေကွက်ဖို့မြေကွက်ချပေးတဲ့အခါအဲ့ဒီအဝေးကတိုင်းမှုတွေစစ်အရာရှိတွေကိုပြန်ပြီးချပေးလေရှိပါတယ်။မောင်းလဲနှမလဲစနစ်နဲ့မြေကွက်တွေရယူကြတာမျိုးပါ။အဲ့ဒီမြေကွက်တွေပေါ်မှာအာနာပိုင်တွေအတွက်သက်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကသူတို့စားစေးနဲ့သူတို့အကုန်ကြခံပြီးနေအိမ်တွေစ ောင်းနိုင်ငံအနှံ့မှာမြေကွက်တွေအများကြီးပိုင်ဆိုင်ရယူခဲ့ကြပါတယ
်။ဒုတိယနည်းကတော့မြို့ကြီးပြကြီးတွေကတန်ဖိုးရှိတဲ့မြေတွေကိုသိမ်းယူပြီးအကွက်ဖော်ရယူကြတဲ့နည်းပါ။မြေသိမ်းခံရသူတွေကတော့ရော်ကြီးဖြစ်မထင်မရှားနေရာတွေမှာအကွက်ငယ်လေးတွေပေါ်ပြီးနေရာပြန်ချပေးတာမျိုးလုပ်ပါတယ်။ဒီဝက်ချထားပေးရမှာလဲစနစ်တကျသတ်မှတ်ပေးတာမျိုးမဟုတ်ပဲလက်သင်ရစရောခေါ်ဆိုသလိုအာနာရှိသူကသူပေးချင်တဲ့သူကိုပေးတဲ့ပုံစံကျင့်သုံးပါတယ်မြို့ကြီးပြကြီးကမြေခွက်တွေဖြစ်တာကြောင့်တန်ဖိုးကြီးတဲ့မြေခွက်တွေဖြစ်လာပါတယ်တတိယနည်းကတော့အစိုးရစီမံပိုင်ခွင့်ရှိတဲ့မြေတွေပေါ်မှာလုံခြုံအင်အားတွေကွန်ဒိုတိုက်ခန်းတွဲတွေတည်ဆောက်တာမျိုးပါများသောအားဖြင့်အစိုးရကမြေဆိုင်အဆောက်အုံကိုပုဂ္ဂလိကလုပ်ငန်းရှင်ဘိုင်းကတည်ဆောက်ထွက်လာတဲ့လုံချင်းအိမ်တွေအခန်းတွေကိုအစိုးရနဲ့ပုဂ္ဂလိကအချိုးကျခွဲဝေယူတဲ့နည်းပါအဲ့ဒီကနေအစိုးရဘက်အတွက်ထွက်လာတဲ့လုံချင်းတွေကွန်ဒိုတိုက်ခန်းတွေရိုးရိုးတိုက်ခန်းတွေကိုအာဏာရှိသူတွေကသူတို့စိတ်ကြိုက်ဈေးပေါ်ပေါ်နဲ့သတ်မှတ်ချေလဲရယူပါတယ်ဇရုထနည်းကတော့အစိုးရဘက်တိုက်ခန်းအဆောက်အုံမြေနေရာတွေကိုပုဂ္ဂလိကဘက်ပြုတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာလုပ်ပိုင်ခွင့်အာဏာသုံးပြီးကိုမိသားစုဆွေမျိုးသားချင်းကိုဈေးပေါ်ပေါ်နဲ့ဝယ်ခွင့်ပေးတဲ့နည်းပါဒီလိုနည်းနဲ့အရင်ခေတ်ဆက်ဆက်ကစစ်ဘုတ်ချုပ်တွေအာဏာရှိသူတွေဟာမြေခွက်တွေလုံချင်းအိမ်တွေကွန်ဒိုနဲ့တိုက်ခန်းတွေလက်ညှိုးထိုးမလဲပိုင်ဆိုင်ပြီးအကြီးအကျယ်ချမ်းသာသူတွေဘဝရောက်ခဲ့ကြပါတယ်။ဒါတော့တိုင်းပြည်ဗန္ဒာကိုကျိုးရှာအလွဲသုံးတာနဲ့အဂတိလိုက်စားတာတွေမပါသေးပါဘူး
။နိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားမှုချုပ်ဦးစော်ထီကတော့လက်ရှိနေပြည်တော်မှာသမရအပါအဝင်နိုင်ငံရေးယာတုရှိပုဂ္ဂိုလ်တွေဖြစ်ကြတဲ့အစိုးရအဖွဲ့ဝန်ကြီးဒုဝန်ကြီးတွေမြေခွက်ရယူတဲ့ကိစ္စကိုနိုင်ငံရေးရာထူးထမ်းဆောင်ခဲ့ကြသူများအငိမ့်စားသွားတဲ့အခါနိုင်ငံတော်ကချီးမြှင့်တဲ့အနေဖြင့်ချပေးသည့်အစဉ်လာတိုင်းဆောင်ရွက်ပေးခြင်းဖြစ်ပါကြောင်းဆိုပြီးရှင်းနေပါတယ်။အထိပ္ပယ်ကတော့ရှေ့ကအစိုးရအဖွဲ့တွေလှုပ်သွားခဲ့တဲ့အစဉ်လာရှိတယ်။အခုအဲ့ဒီတိုင်းဆက်ပြီးလှုပ်တာလို့ဆိုလိုတာပါ။ဒါကြောင့်လဲအခုလို့အစိုးရထိပ်ပိုင်းခေါင်းဆောင်တွေမြေခွက်ယူတဲ့ကိစ္စအတိုက်ခံတွေဘက်ကတည်းမက NLD ပါတီတဲကပါတီဝင်တွေကိုယ်တိုင်ကပါဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်။တကယ်တော့ပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတည်းအနေနဲ့တန့်ရှင်းတဲ့အစိုးရ၊ကောင်းမွန်တဲ့အစိုးရဖြစ်ဖို့ဆိုရင်အရင်အစိုးရနဲ့ဆက်အနာရှင်အဆက်ဆက်ကပုံစံအတိုင်းဆက်တီးကျင့်သုံးဖို့မသင့်တော်ပါဘူး။နိုင်ငံရေးရာထူးရယူခဲ့သူတွေအငိမ့်စားယူသွားရင်ပင်စင်သဘောတစုံတရာချီးမြှင့်တဲ့ဆိုတာကိုပြည်သူအများနားလည်လက်ခံနိုင်ပါတယ်။ဒါပေမဲ့အရင်ခေတ်ကလုပ်ခဲ့တယ်လို့ကို့အတွက်ကို့ဘာသာကိုတတ်မှတ်ကို့ဘာသာကိုဆုံးဖြတ်ပြီးအခွင့်အရေးရယူတယ်ဒါကိုလည်းပွင့်လင်းမြင်သာမှုမရှိလောက်တာမျိုးကတော့မသင့်တော်ပါဘူးအနည်းဆုံးအဖြစ်ဥပဒေတစ်ခုပြဋ္ဌာန်းပြီးမှဥပဒေပါအတိုင်းရယူခံစားသင့်ပါတယ
်အခုမြေခွက်ယူတဲ့ကိစ္စဟာပြည်တော်စုအဆင့်ဖြစ်ပြီးတိုင်းနဲ့ပြည်နယ်အဆင့်မှာလည်းဝင်းကျုပ်တွေအပါအဝင်နိုင်ငံရေးရာထူးထမ်းဆောင်နေကြသူတွေရှိနေပါတယ်သူတို့ကလည်းသူတို့တိုင်းနဲ့ပြည်နယ်တွေမှာသူတို့အငိမ့်စားယူတဲ့ခါနေဖို့ဆိုပြီးဒီဘက်ပေါ်ထုတ်ရယူတာမျိုးလှုပ်လာကြမှာသိကြပါတယ်ဥပဒေတစုံတရာပြဋ္ဌာန်းထားတာမျိုးမရှိရင်အဲ့ဒီပုံစံအတိုင်းကိုယ်စိတ်ကြိုက်ကိုယ်အတွက်ကိုလှုပ်လာကြပါလိမ့်မယ်လက်ရှိနိုင်ငံရေးရာထူးရှိသူများရဲ့လစာနဲ့ခံစားခွင့်ဆိုတာဟာအရင်အစိုးရတွေခက်ကဥပဒေပြဋ္ဌာန်းပေးရခဲ့တာတွေဖြစ်ပါတယ်အဲ့ဒီထဲမှာအငိမ့်စားဆိုင်ရာကိစ္စတွေမပါသေးဘူးဆိုရင်သင့်တော်သလိုဥပဒေတစ်ခုပြဋ္ဌာန်းပြီးမှခံစားသင့်ပါကြောင်းသိပြလိုက်ရပါတယ်
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့တေးချစ်သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။ အခုရင်အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တော်လေးရေးလာတဲ့သရရှင်ရဲ့စာရေးကိုဖော်ပြပေးသွားခြင်းပါ၏။ Messenger ကရေးလာတဲ့စာရေးပါ။ကြော်တင်တန်းဆိုတဲ့သရရှင်ကမှန်ကန်တဲ့သတင်းဆောင်မများနဲ့အစီအစဉ်အလုံးအတွက်ကျေးဇူးအထူးတင်ပါ၏။သူငယ်တွေအတွေးခေါ်တိုးတက်စေမယ့်အစီအစဉ်တစ်ခုလောက်ထုတ်လွှင့်ပေးစေချင်ပါသေး။မျိုးဆက်တစ်တည်းအတွက်ပါရင်အဖွဲ့သားအားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ရှင်။ဟုတ်ကဲ့ပါကိုကျော်တင်တဲ့ဤကျမတို့စီမှာလူငယ်အစီအစဉ်တွေတော်တော်များများထုတ်လွှင့်ပေးနေပါသေး။ရေဒီယိုအစီအစဉ်မှာဆိုရင်တော့အပတ်စဉ်ဘလော့ဂါတွေပြောသမျှလိုမျိုးသိပ္ပံနဲ့နည်းပညာလိုမျိုးကျမ်းမာရေးအစီအစဉ်လိုမျိုးဒီလိုမျိုးလူငယ်တွေစိတ်ဝင်စားစရာအကြောင်းအရာတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်မှာဆိုရင်လည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းဆောင်မှာနောက်ပြီးတော့အားစားနဲ့ဖြော်ပြရေးခံတာတွေကိုလူငယ်တွေအထူးစိတ်ဝင်စားမယ်ထင်ပါတယ်နော်။အတွေးခေါ်တိုးတက်စီမဲ့အစီအစဉ်တွေဆိုလို့ကျမတို့အစီအစဉ်တွေရဲ့ဒီဘလော့ဂါတွေပြောသမျှလိုသိပ္ပံနဲ့နည်းပညာလိုမျိုးကအတွေးခေါ်ကိုတိုးတက်စီတဲ့အစီအစဉ်တွေဖြစ်ပါရှင်။ပညာလင်းဆိုတဲ့သွားရှင်ကတော့မေကွန်ခတ်တူတူမေးလာပါတယ်။သူကViewer မင်္ဂလာပါတဲ့အမြင်နဲ့အားပေးနေပါတယ် Viewer အစီအစဉ်ဒီ Fortune TV မှာပေးအချိန်လာပါလေ DVB ရုပ်သံမှာရောပေးအချိန်လာပါလေလို့မေးလာပါတယ်ဟုတ်ကဲ့ပါဒီသောရှင်မေးထားတာလေးတွေရှိလို့တခြားမသိသေးတဲ့သောရှင်တွေကိုပါတလက်စာနဲ့သိသွားအောင်လို့ပြည့်ပြည့်စုံစုံလေးပြောပြပေးချင်ပါတယ်ကျွန်တော်တို့ Viewer ကတိုက်ရိုက်ထုတ်လွှင့်သွားတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာနိုင်ငံထဲမှာထပ်ဆင်ထုတ်လွှင့်မှုဖြစ်နေ DVB ရုပ်သံကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်နေ့စဉ် DVB မှာည10:00 နာရီနဲ့နောက်တစ်နေ့ပြန်လည်မနေ့9:00 နာရီခွဲအချိန်တွေမှာ VOE ကိုဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့အစီအစဉ်တွေကိုပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirror Set 3ဒိုရူတွေကနေပြီးတော့ညနေ9:00 နာရီတိုင်းမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတော့ DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ဒီသောဆင်မေးထားရဲ့နောက်ထပ်တစ်ခုကတော့ Fortune TV မှာ VOA အစီအစဉ်ပေးချိန်လွှင့်လဲဆိုတာကိုပါဒီကိစ္စကိုပြည့်ပြည့်စုံစုံတည်သွားရအောင်လို့ဒီမှာဒီအစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေတဲ့မန်းညိုညိုလင်းကိုမေးကြည့်ပေးထားပါရနော်မန်းညိုရေဒီသောဆင်တည်ခြင်းနဲ့ Fortune TV အစီအစဉ်လေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့မရေတနာကျော်ရေ VOA ကအစီအစဉ်တင်ဆက်ပေးနေတဲ့ Fortune TV အတွက်နိုင်ငံတကာသတင်းအစီအစဉ်ကိုမနေ့9နာရီခွဲFortune TV ရဲ့သတင်းအစီအစဉ်မှာတွားပြီးတော့ကြည့်လို့ရပါတယ်။ဒီအစီအစဉ်မှာဘာတွေပါလဲဆိုတော့နိုင်ငံတကာမှာဖြစ်ပျက်နေတဲ့ထူးခြားတဲ့အကြောင်းအရာတွေကိုတင်ပြထားတဲ့သတင်းဆောင်မလေးတွေပါပါတယ်။ဒါအပြင်ဟိုထူးခြားတဲ့သတင်းအချက်အလက်တွေလည်းဟိုထုတ်လွှင့်ပေးပါတယ်။နောက်ပြီးတော့တခါ Fortune TV ကနေညနေ4နာရီခွဲမှာထုတ်လွှင့်ပေးတဲ့သတင်းအစီအစဉ်မှာလည်းဒီနိုင်ငံတကာသတင်းကိုတွားပြီးတော့ကြည့်လို့ရပါတယ်။နောက်ပြီးတော့ Fortune TV ရဲ့ Facebook စာမျက်နှာပေါ့နော်အဲ့ဒီမှာလည်းတင်ထားပေးပါတယ်ဒါကြောင့်ဒီရုပ်မြင်သံကြားမှာမကြည့်ဖြစ်လိုက်ဘူးဆိုလို့ရှိရင်လည်းအဲ့ဒီ Fortune TV ရဲ့ Facebook စာမျက်နှာမှာတွားပြီးတော့ကြည့်လို့ရပါတယ်ထုတ်လွှင့်တာကတော့တနင်္လာနေ့ကနေတောက်ကြနေ့အထိဖြစ်ပါတယ်
ဟုတ်ကဲ့ပါ VOA အစီအစဉ် Fortune TV မှာဘယ်အချိန်လွှင့်လဲဆိုတာမန်နျူလင်းပြောပြပေးတာပါအထူးကျေးဇူးတင်ပါတယ်ဒီတော့ရှင်က Fortune နဲ့ DVB အကြောင်းမေးလာလို့တလက်စာနဲ့ကျမတို့ဒီ VOA အစီအစဉ်တွေကိုမြစည်းမရုပ်တံမှာလည်းကြည့်ရှုလို့ရပါတယ်ဆိုတာတလက်စာနဲ့ပြောပြပေးချင်ပါတယ်နော်ဒီမှာတော့ရှင်တယောက်ကမဲအီတန်ရှင်တယောက်ဘဲပြောင်းနေလဲနေရောကောင်းရဲ့လားသတင်းတင်ဆက်တာမတွေ့ရတာတော်တော်ကြာနေပါပြီဘာရဲ့တော့မဟုတ်ပါဘူးကြည့်ရလို့မေးတာပါတဲ့ VOA မိသားစုတွေအားလုံးဘေးရန်ကင်းဝေးကျန်းမာကြပါစေဆိုပြီးတော့ VOA ရဲ့ထာဝရသရရှင်အော်ပါဒံမေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီသရရှင်မေးလာလို့ဒီမဲ့ဣတန်စင်ဘဲပြောင်းနေလဲဆိုတာဣတယောက်ကရှိပါတယ်ကျွန်တော်တို့ရှင်မသူကကျွန်တော်တို့ရဲ့ VOA မြေစီမှာရုပ်သံမှာထုတ်လွှင့်တဲ့ VOA အစီအစဉ်ကိုတာဝန်ယူပြီးတော့တင်ဆက်ပေးနေရဖြစ်ပါတယ်သူကကြည့်နေတယ်ဆိုရင်တော့ဒီမြေစီမှာရုပ်သံမှာကြည့်ရှုနိုင်ပါတယ်VOA ရဲ့သတင်းတွေကိုတင်ဆက်ပေးတာပါနော်။မြစည်းမရုပ်တံဆိုလို့ကျမတို့ VOA အစီအစဉ်တွေကိုတနေ့15မိနစ်စာမြစည်းမမှာတင်ဆက်ပေးနေတာကိုပြောပြပေးချင်ပါသေး။ဒီအစီအစဉ်တွေကိုဤနယ်ကိုဝင်းခံမောင်တို့တာဝန်ယူတင်ဆက်ပေးနေတာမလို့ဤမြစည်းမမှာလွှင့်နေတဲ့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသိတော့ရအောင်နည်းနည်းလေးပြောပြပေးပါအောင်နော်
။ဟုတ်ကဲ့ပါမေးသနာကျော်ရှင်။ဤအခုမြစည်းမအတွက် VOA အစီအစဉ်ကိုတာဝန်ယူပြီးတော့ကိုဗစ်ကာလမှာအင်းကနေပြီးတော့ပဲအလုပ်လုပ်နေရလို့VOA ရဲ့စာမျက်နှာမှာဤကိုတော်တာရှင်တွေမတည်ရတာကြာနေရဖြစ်ပါလိမ့်မယ်။ဤနေကောင်းပါတယ်။တတိယနဲ့စာရေးလာတဲ့တော်တာရှင်တွေကိုလည်းနေကောင်းစမ်းပါပါကြည့်လို့အမြဲပဲဆုတောင်းပေးနေရပါ။
Music Art View season ဆိုတာကတော့ဒီ15မိနစ်စာစီစဉ်ဖြစ်ပါတယ်။ Music မှာ Free to Air TV Channel ကနေပြီးတော့မနက်၈နာရီကနေ၈နာရီ15အထိတပတ်၅ရက်တင်းလာနေကနေတောက်ကြနေပြီးထုတ်လွှင့်ပေးနေရပါ။ဒီစီစဉ်မှာဆိုရင်နောက်ဆုံးရငွေလဲနှုန်း၊ရွှေဈေးနဲ့စက်သုံးစီစဉ်နှုန်းတွေကိုလည်းနှိမ့်တိုင်းပြောပြပေးနေပါတယ်။အုံမဆိုရင်တော့အီရိုကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးနေတာပါ။ဒါပေမဲ့လည်းအခုကယောဂါကာလအိမ်မှာပဲနေပြီးတော့အတန်အတွေးရိုက်ကူးရတဲ့အတွက်အချိန်ကတက်လေရရှိနေတဲ့အတွက်နောက်ဆုံးရသတင်းတွေကိုမပြောပြနိုင်ပါဘူး။အဲ့ဒီအစားစိတ်ဝင်စားစရာသတင်းဆောင်တွေကိုပုံစံပြောင်းပြီးတော့ရွေးချယ်တင်ဆက်ပေးနေတာဖြစ်ပါတယ်။ VOA ရဲ့ပိတ်သက်တွေလည်းမြစည်းမတွေ VOA စီစဉ်ကိုအားပေးကြည့်ရှုပေးကြပါအောင်လို့ပြောချင်ပါတယ်နော်
။ဟုတ်ကဲ့ပါ။ဣတန်တရားပဲပြောင်းနေလဲဆိုရဲအော်ပါတန်လည်းရှင်းသွားပြီထင်ပါတယ်နော်။သူစီစဉ်တင်ဆက်ပေးနေတဲ့မြေကြီးမအစီအစဉ်လဲအားလုံးတည်သွားကြပြီထင်ပါတယ်။ VOE ကိုနေရာတိုင်းကနေပြန်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့ VOE နေ့စဉ်ပုံမှန်အစီအစဉ်တွေကိုအလွယ်တကူနားထောင်လို့ရမယ့် application ရှိရင် link ပေးပါတဲ့။ဇော်မင်းဦးဆိုတဲ့တော်ရရှင် Messenger ကနေလှမ်းမိလာတာပါ။ဟုတ်ကဲ့ကျွန်မ Messenger ထဲမှာဒီ application download လုပ်လို့ရတဲ့link လေးကိုပို့ပေးလိုက်ပါရနော်တခြားတော်ရရှင်တွေလည်းဒီ application download လုပ်ချင်တယ်ဆိုတော့ကျမတို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com စာလုံးပေါင်းက burmese.voanews.com မှာသွားပြီးတော့ဒီစာမျက်နှာအောက်ဆုံးမှာ application download လုပ်ရဲဆိုတဲ့နေရာမှာရယူနိုင်ပါတယ်ရှင်အဲ့ဒီမှာ Apple iPhone တွေကနေပြီးတော့ download လုပ်ဖို့link ကိုနောက်ပြီးတော့ Android telephone တွေကနေပြီးတော့ download လုပ်လို့ရတဲ့ link ကိုနှစ်မျိုးစလုံးပေးထားပါတယ်ရှင်။ဒါနဲ့ဒီတော်ရရှင်က VOA application ကနေအစီအစဉ်ကိုရယူနေတယ်ဆိုလို့ကျွန်တော်တို့ Facebook စာမျက်နှာကနေပြီးတော့လည်း VOA အစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်လို့သတင်းပါတင်ပါတယ်။ပြောရင်ဖွင့်လာတဲ့တော်ရရှင်ကြီးရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်။မကွေးတိုင်းတောင်တွင်းကြီးမြို့နယ်ကံကြီးကုံကြီးရွာကတောင်သူတူဖြစ်ပါတယ်ဆိုတဲ့တော်ရရှင်အောင်စော်မျိုးရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်။သူတို့ဒေတာကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘလို့အခက်အခဲတွေဖြစ်နေရလဲဆိုတာကိုသူကရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။
ကျွန်တော်တို့ဒေတာရဲ့အဓိကအားထားပြီးစိုက်တာကတော့ပဲနဲ့နှံပါ။ဒါပေမဲ့အခုနောက်ပိုင်းမှာမိုးလီဝသကဖောက်ပြန်၊လူမားကရှားပါ၊လူရောဂါတွေဈေးကြီးနေတော့တောင်သူတွေအရန်ရှုံနေပါတယ်။တောင်သူတွေအတွက်အဓိကစိတ်ပျက်စရာကတော့ဒီနံပေါ်ချိန်မှာဒီနံဈေးတွေကျကုန်တာပါပဲ။အချိန်ကနှမ်းစမုံတစ်တင်း9000ခွဲကနေ6000ဈေးရှိနေတာကအခု3000ကနေ3000ခွဲပဲရပါတော့တယ်။ဒီနံဈေးတွေမကောင်းလို့ဒီဝါလုံးနဲ့နိုင်ငံသားကိုအလုထွက်လုပ်ကြတာ။အခုဆိုရွာထဲမှာတက်ကြီးရွာတွေပဲကြံမာတော့တယ်။ဒါကြောင့်မို့တောင်သူတွေဘဝလလံပြန်ထူနိုင်ဖို့အတွက်ဒီနံဈေးအရင်လိုပြန်တက်ပေးဖို့ VOA ကနေတစ်ဆင့်သက်ဆိုင်ရာလူကြီးများသိအောင်အကြောင်းကြားပေးစီလိုပါတယ်ခင်ဗျာ။
တောင်သူတွေစိုက်တာတော့စိုက်တာပါတဲ့။ဒါပေမဲ့ရလာတဲ့တင်းတဲ့နေကိုရောင်းချတဲ့အခါမှာဒီကတော်တော်လေးကိုကြာဆင်းပြီးတော့အရှုံးဖြစ်နေရမလို့ဒီအစိုးရအနေနဲ့ဒီကိစ္စကိုဝိုင်းပြီးတော့ဆောင်ရွက်ပေးပါလို့ဒီတော်ရရှင်ပန်ချလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါကျမတို့ဒီနိုင်ငံတကာမှာလည်းဒီလိုအဖြစ်အပျက်မျိုးတွေဖြစ်တတ်တာကိုကျွန်မကြားဥပါရယ်နော်။ဥပမာအခုကျမတို့ရောက်ရှိနေတဲ့ American ပြည်အောင်စုမှာဆိုရင်ဟိုရာသီဥရုကြောင့်ပဲဖြစ်ဖြစ်ဒီတင်းနေတဲ့ပျက်စီးတာမျိုးဖြစ်တယ်ဆိုတော့အစိုးရကဒီတောင်သူလေသမားတွေကို subsidy အစိုးရရဲ့အကူအညီထောက်ပံ့ပြီးတော့သူရဲ့လုပ်ငန်းတွေဆက်ပြီးတော့လည်ပတ်နိုင်အောင်ဆိုတာမျိုးထောက်ပံ့ကူညီတဲ့အစီအစဉ်တွေတော့ရှိပါတယ်ရှင်။ဒါကတော့ဒီနိုင်ငံတစ်ခုချင်းစီရဲ့အစိုးရပိုင်းမူဝါဒကသူတို့ရဲ့လောက်ကင်ပုံနဲ့သက်ဆိုင်မဲ့ထင်ပါရဲ့နော်။ဒါကြောင့်ကြည်တော်ရရှင်ကသူတို့ဒေတာမှာတောင်သူတွေဒုက္ခရောက်နေပါတယ်အစိုးရအနေနဲ့ဒီကိစ္စကိုပြန်ပြီးတော့ကင်တွေပြီးဖြည့်ဆင်းပေးပါဆိုပြီးတော့ပန်ကြားလာတာဖြစ်ပါတယ်ရှင်။သူတို့ရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်။ဒေတာလာတဲ့သူတို့ရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့
ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောင်းရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစားနေပါတယ်။အခုဆက်ပြီးတော့ဒေတာလာတဲ့တောင်းရှင်တွေကိုအလှည့်ပေးခြင်းပါတယ်။2009လောက်မှာနားထောင်မိတဲ့ VOE ကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကဝင်းချိုဆိုတဲ့သောရရှင်မှာသူက2009လောက်မှာစပြီးတော့နားထောင်မိတာပါတဲ့ VOE ကိုလေးစားမိနေသူပါအရင်ကဥကျော်ဇန်သားရဲ့တိုက်ရိုက်လေးလိုင်းနောက်ပြီးတော့နေတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ကြိုက်ခဲ့ပါတယ်ဘိန်းမြို့နယ်ကျေးရွာအုပ်စုတွေကတခုပြီးတော့ရေလန်းခီကျေးရွာအုပ်စုလေးမှာနေထိုင်သူဖြစ်ပါတယ်တဲ့တေးတောင်းလို့ရမယ်ဆိုရင်တော့ခင်မောင်တို့တည်ဆူထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါခင်ဗျာဆိုပြီးတော့တော်ရရှင်ဝင်းချိုတောင်းဆိုလာပါတယ်ကျေးဇူးတင်တဲ့ဒီတော်ရရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးချင်ပါရဲ့เนาะဒီတောင်းတဲ့တော်ရရှင်ရောတချစ် view ရတော်ရရှင်ဒီအားလုံးရောဒီခင်မောင်တို့တည်ဆူထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းလေးသိချိုက်ခံစားနိုင်ပါစေချင်းမနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတင်းင်းပင်နေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ချန်နယ်ကနေပြီးတော့လည်းဖမ်းယူနာဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Sorrow Video ရဲ့ Internet ဆာမြင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bimis.voanews.com ဖြစ်ပါတယ်။ Video ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။အခုဆက်ပြီးကမ္ဘာတစ်လွှားကကိုရိုနာကပ်ရောဂါကြောင့်တီထွင်ပြစ်တာလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ကမျိုးလေးတစ်မျိုးမှာကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲတဲ့သူတွေအတွက်စစ်သားပတ်စံပြားလေးတွေကိုဖန်တီးပေးနေပါတယ်။ကပ်ရောဂါကာလအတွင်းအားကစားပြန်လုပ်လိုသူတွေအတွက်လည်းပလတ်စတစ်အကာအယံတွေနဲ့ဂျင်းအားကစားရုံကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာဖွင့်လှစ်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ချူထွေးတို့ကတင်ဆက်ထားပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဂျင်အားကစားရုံပိုင်ရှင်တယောက်ကတော့အားကစားလုပ်နေတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့အကာအယံတစ်မျိုးကိုတီထွင်လိုက်ပါတယ်။ Pete Sampson ဟာသူ့ရဲ့ကိုယ်ကာယလေ့ကျင့်ခန်းလုပ်တဲ့အားကစားရုံကိုကိုရိုနာဗိုင်းရပ်စ်ကြောင့်သုံးလကြာပိတ်ထားခဲ့ရတာပါ။အခုတော့သူ့ရဲ့တီထွင်မှုကြောင့်အားကစားရုံထဲမှာပလတ်စတစ်အကာတွေနဲ့ပြန်ဖွင့်နိုင်တယ်လို့ကစားရင်လည်းယူကိုရောက်ပဲလက်ခံပါတယ်။ကနေဦးပိုင်းမှာတော့နှာခေါင်းစီးအကာတွေတက်ဖို့စမ်းသပ်ခဲ့ပေမဲ့အားကစားလုပ်နေတဲ့သူတွေအတွက်အသက်ရှူရခက်ခဲတာကြောင့်အခုလိုတဦးချင်းစီလေ့ကျင့်ခန်းလုပ်လို့ရတဲ့နေရာတွေမှာ54ရံပိုက်လုံးတွေတက်ဆင်ပြီးရေချိုးတဲ့အကာဖြင့်သုံးတဲ့ပလတ်စတစ်တွေကာယံပေးခဲ့တာပါ
ဒီကာယံတွေဟာကိုရိုနာဗိုင်းရပ်စ်ပိုးကအပြည့်အဝအကောက်ွယ်မပေးနိုင်ပေမဲ့လေလာရောက်ကစားကြတဲ့သူတွေအနေနဲ့အနည်းဆုံးစိတ်သက်သာရရရှိနိုင်တယ်လို့စပ်စင်းကပြောပါတယ်။
သူရဲ့လှုပ်ဆောင်မှုကိုတိရခန့်သတင်းဌာနတွေမှာဖော်ပြခဲ့ကြပြီးရနောက်နာမည်ကြီးလူတီများသွားခဲ့တာပါ။သူအနေနဲ့အရင်လိုပုံမှန်အခြေအနေကိုပြန်ရောက်ချင်ပြီးဒီအစီအမံတွေဟာအမြဲတမ်းမဟုတ်ပါစေနဲ့လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုအနောက်မြောက်ဘက်မှာရှိတဲ့ဝါရှင်တန်ပြည်နယ်မှာဝေးဆက်ကူပတ်ဆိုင်အစားတစ်သားပြားပတ်ဆိုင်တွေကိုကိုးပါးသားကိုရိုက်နှိပ်
ော့ပြည်နယ်မြို့တော်ဖြစ်တဲ့အိုလံပီယာရဲ့တောင်ဘက်25မိနစ်လောက်ကားမောင်းသွားရင်ရောက်နိုင်တဲ့အကွာအဝေးမှာတည်ရှိတာပါကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲနေတဲ့ဒေသခံတွေနဲ့စီးပွားရေးသမားတွေကိုကူညီဖို့အတွက်မြို့အုပ်ချုပ်ရေးအဖွဲ့ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်ဒီမြို့မှာနေထိုင်ကြတဲ့သူတွေကိုဒလဒေါ်လာ300နဲ့ညီမျှတဲ့သစ်သားပြပတ်စံတွေထောက်ပံ့ပေးနေတာဖြစ်ပြီးတော့အဲ့ဒီသစ်သားပြပတ်စံတွေကိုမြို့မှာရှိတဲ့ဆိုင်အကုန်လုံးနှီးပါးမှာသုံးနိုင်ပါတယ်ဖဲချက်ပြအရွယ်သစ်သားပြတွေကိုသတင်းစာပုံနှိပ်တိုက်မှာစေသားတင်ပတ်စံအဖြစ်ရိုက်နှိပ်တာဖြစ်ပြီးတော့မြို့တော်ခမ်းမမှာအမေရိကန်တနိုင်ငံလုံးသုံးတဲ့ဒေါ်လာငွေသားစက္ကူနဲ့ပြန်ပြီးတော့လဲလှယ်နိုင်တယ်လို့နိုင်ငံတော်ဝန်ကငွေစက္ကူအကျွေစိတ်စုဆောင်းတဲ့သူတွေကိုလည်းရောင်းချနိုင်ပါတယ်တချို့တစ်သားပြပတ်စံတွေကိုငွေအကျွေစီးစုဆောင်တဲ့သူတွေကတစ်သားပြပေါ်မှာရိုက်နှိပ်ထားတဲ့တံပိုးထက်သုံးစပိုပေးပြီးဝယ်ယူကြတယ်လို့တချို့စီးပွားရေးသမားတွေကပြောပါတယ်။ဒါပေမဲ့ဒီတစ်သားပြပတ်စံနဲ့အရက်ဆေးလိမ့်နဲ့ဆေးကြောက်တွေတော့ဝယ်လို့မရပါဘူးခင်ဗျာ
။ရုရှားနိုင်ငံမှာပြည်စင်စဉ်းစားနေကြဖြစ်တဲ့၅ချိန်မြောက်ညအိတ်အင်းဒီဝေးအပြေးပြိုင်ပွဲကိုဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းမှာပုံစံတစ်မျိုးနဲ့ကျင်းပခဲ့ရပါတယ်။ပုံမှန်အဖြစ်တော့စိန့်ပီတာစဘတ်မြို့မှာကျင်းပတာဖြစ်ပြီးဒီနှစ်မှာတော့ပြိုင်ပွဲဝင်သူတွေအားလုံးကိုပြိုင်ကျင်းတဲ့နေရာမှာကိုဘာသာကိုပြေးရတာဖြစ်ပြီးကိုပြေးတဲ့နေရာနဲ့ရတဲ့အချိန်ရလဒ်ကိုအွန်လိုင်းပေါ်တင်ပေးရတာပါ။ဒီနှစ်ပြိုင်ပွဲမှာတော့စုစုပေါင်းယောက်40နီးပါးဝင်ရောက်ရှင်ကန်ခဲ့ကြပြီးစုပေးပွဲအခမ်းအနားကိုလည်းအွန်လိုင်းပေါ်မှာပဲဗီဒီယိုအစည်းအဝေးခေါ်ပြီးကျင်းပခဲ့ကြပါရဲ့ရှင်။
ခဲ့တဲ့အပတ်ကနိုင်ငံတကာယောဂနေ့မှာအိန္ဒိယနိုင်ငံတိဘက်နယ်စပ်မှာနေသားဆောင်ရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ဆင်နွှဲခဲ့ပါတယ်။သူတို့တာဝန်ကြရာအမြင့်ပေ 18,000 နီးပါးမှာရှိတဲ့နှင်းဖုံးတောင်တန်းတွေပေါ်မှာယောဂလေ့ကျင့်ခဲ့ကြတာပါ။ဒီနှစ်မှာတော့ကိုရိုနာကပ်ရောဂါကြောင့်နိုင်ငံတကာယောဂနေ့ကိုအရင်နှစ်တွေတုန်းကလိုကြီးကြီးကျယ်ကျယ်တော့မကျင်းပနိုင်ခဲ့ပါဘူးခင်ဗျာ။
COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါခင်ဗျာ
အခုတော့တင်အချင်းချုပ်ကိုပြောပြမှာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း10သန်းကျော်သွားပြီဖြစ်တယ်လို့ဒီရောဂါကြောင့်သေဆုံးသူကတော့9သိန်းကျော်သွားပြီလို့ American Chief Site John Hopkins တက်သူသုတေသနဌာနရဲ့တနည်းအနေနဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားတဲ့ NDA ကိုထိန်းချုပ်နိုင်ဖို့ယောဂါကာကွယ်ဆိုင်ရာတန်တက်လမ်းညွှန်ချက်တွေလိုက်နာကြဖို့ဇူလိုင်လ15ရက်နေ့ထိသက်တမ်းတိုးလိုက်ကြောင်းမြန်မာနိုင်ငံ COVID-19 ထိန်းချုပ်ရေးဗဟိုကော်မတီကစနေနေ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်သားတွေကိုတပ်ဖြတ်ဖို့တာလီဘန်စစ်သွေးကြွတွေကိုရုရှားစစ်ထောက်လမ်းရေးအဖွဲ့ကစုလက်ငွေကြေးပေးမယ်ဆိုတဲ့လျှို့ဝှက်တဲ့ကမ်းလှမ်းချက်တွေလုပ်ခဲ့တယ်ဆိုတဲ့သတင်းမျိုးသူ့အနေနဲ့မကြားမိခဲ့ဘူးကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းငွေနေကြီးကပြောပါတယ်။ရုရှားနဲ့ဆက်ဆံရေးမှာစည်ရဲတာမကစီးပွားရေးနဲ့ကဏ္ဍပေါင်းစုံမှာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်တင်တယ်လို့အလားအလာရှိတဲ့မြမအနာဂတ်ခေါင်းဆောင်အဖြစ်ရုရှားရုံးတန်တစ်ခုရဲ့တွေ့ဆုံမေးမြန်းချက်မှာဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကပြောကြားခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်တက်တန်း၉နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူတဦးအနေနဲ့မြမနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာနောင်လာမယ့်ခေါင်းဆောင်တဲ့အနေနဲ့ကိုကိုကိုစဉ်းစားကြည့်ရောလို့မေးတဲ့အခါမှာတော့ဗိုလ်ချုပ်မူကြီးကအတိအကျဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ပလဝဒေသတဝိုက်ကစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးမြန်မာအစိုးရအနေနဲ့ခွင့်ပြုဖို့အမေရိကန်ပြည်ထောင်စုအခြေစိုက်ခူမီတိုင်းနာဖွဲ့ကမနစ်တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်ရှင်။ဒ
VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.